Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American Tan ye 2015 khu ne October 1 ye cha da bri ni nya 9 nai ga ni 10 nai thi season 2 go American Pi Rang Su myo ro Washington DC ga ni dai yai thol lwin pe ni ba bi. Line do meter 24 25 32 50 ne line lat meter 190 ga ni phan yu na sin nai ma le shin.မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြညာမှာပါဆီးရီးယားမှာရုရှားရဲ့လေကြောင်းတိုက်ခိုက်မှုက IS အဖွဲ့ကိုသာမကတခြားအဖွဲ့တွေကိုပါပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ရုရှားနိုင်ငံကပြောပါတယ်ပါကစ္စတန်မှာစစ်သွေးကြွတွေခုအောင်လို့ရဲ့လူယူဆတဲ့နေရာတွေကိုလေကြောင်းတိုက်ခိုက်တာမှာစစ်သွေးကြွ25ယောက်ထဲမှာနေတည်ဆုံတယ်လို့ကြေညာပါတယ်တရုတ်တော်မဲကွမ်ရှီပြည်နယ်မှာဒီကနေ့နောက်ထပ်ပုံတလုံးထပ်ပြီးပေါက်ကွဲပါတယ်ဒီသတင်းတွေအပအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးတနိုင်ငံလုံးအပြစ်ရရေးမှလက်မှတ်ထိုးဖို့သဘောတူထားတဲ့တိုင်းရင်းသား၈ဖွဲ့နဲ့အစိုးရတို့လက်မှတ်ထိုးကြဖို့ရှိပါတယ်
။ဒီနေ့ဒီရက်မှလက်မှတ်ထိုးကြမယ်။နောက်ကျွန်တော်တို့ရဲ့ဒီလက်မှတ်ထိုးမဲ့ဟိုဘာပေါ်ဖို့ပေးဖို့ဒီလိုဘယ်လိုကျွန်တော်ဖွဲ့စည်းကြမယ်
။ချင်းမျိုးသားတပ်ဦး CNF ကဦးဘူးစင်ကျုံဖြစ်ပါတယ်။နောက်တစ်ခါရွေးကပွဲကြရင်မဲပေးပိုင်권ရှိသူအားလုံးမဲပေးကြဖို့ကိုလည်းဒေါအောင်ဆန်းစုကြည်ကတိုက်တွန်းနေပါတယ်။ထိုင်းနိုင်ငံမှာအလုပ်လုပ်နေတဲ့ရွှေပြောင်းအလုပ်သမားတွေကတော့မဲပေးဖို့ထက်သူတို့ရဲ့လုံခြုံရေးကပိုပြီးတော့အရေးကြီးနေကြီးတယ်လို့ပြောနေကြတာဘာကြောင့်မှလဲဆိုတာတွေကိုပြောပြပေးသွားမှာပါ။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြေညာပေးပါမယ်ရှင
်။စီးရီးယားနိုင်ငံကအစ္စလာမ်စစ်သွေးကြော IS အစွန်ရောက်ပစ်မှတ်တွေကိုရုရှားဂျဲတိုက်လေယာဉ်တွေကဒုတိယမြောက်နေ့အဖြစ်တိုက်ခိုက်ကြတဲ့အပြင်အမေရိကန်ပြည်ထောင်စုကကြောတောနောက်ခံပေးထားတဲ့လက်နက်ကင်တွေကိုပါပြစ်မှတ်ထားတိုက်ခိုက်တယ်လို့တီးခြားလွတ်လပ်တဲ့လိလာသူတွေကပြောပါတယ်။ကိုကဲရေးဌာနတစ်ခုနဲ့လက်နက်ခရမ်းမီးကြောက်တိုလောင်ယုံနှလုံးအပါအဝင် IS ပြစ်မှတ်တရားစဉ်ကိုရုရှားစစ်လေယာဉ်တွေကတိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကရုပ်မြင်သံကြားကနေကြေညာပါတယ်။ဒါပေမဲ့အစွန်းရောက်အဖွဲ့အပြင်တခြားအုပ်စုတွေကိုလည်းပြစ်မှတ်ထားခဲ့တယ်ဆိုတာရုရှားအစိုးရကအတိအမှတ်ပြုပြောပါတယ်။အဲ့ဒီအဖွဲ့အစည်းတွေကိုအားလုံးတီထားကြပြီးစီးရီးယားလက်နက်ကင်တပ်ဖွဲ့နဲ့ညှိနှိုင်းပြီးတော့ပြစ်မှတ်တွေကိုရွေးချယ်ခဲ့တယ်လို့ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကသတင်းတော့တွေကိုဒီကနေ့ပြောပါတယ်။သူရဲ့ပြောဆိုချက်ဟာသမ္မတဗလာဒီမီယာပူတင်ရဲ့အရာရှိချုပ်ဗိုဒူးလေးကထုတ်ပြန်ချက်တခုနဲ့ကွဲလွဲနေပါတယ်။လေကြောင်းတိုက်ခိုက်မှုတွေဟာ IS ဘက်ကိုတိုက်ခိုက်နေတဲ့ဆီးရီးယားအစိုးရကိုအကူအညီပေးဖို့တက်တက်ရည်ရွယ်တာဖြစ်တယ်လို့အဲ့ဒီထုတ်ပြန်ချက်တုန်းကပြောထားတာပါ။အမေရိကန်ကျောတော်နောက်ခံပေးထားတဲ့တာဂျာမူအလဇာတပုံအဖွဲ့လှူရှားနေတဲ့ဒေသတွေကိုဒီကနေ့လေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ပြည်တွင်းခြေဆိုင်ဆီးရီးယားလူခွင့်ရေးချင်းတွေစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းကကွန်ဒူးစ်မြို့မှာမနေ့ကတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာတော့မြို့ရဲ့တစ်စိတ်တစ်ပိုင်းကိုတာလီဘန်စစ်သွေးကြွတွေလက်ထဲကနေပြန်လည်သယူနိုင်ခဲ့တယ်လို့အာဖဂန်စစ်တပ်ကပြောပါရယ်။အစိုးရတပ်ဖွဲ့တွေကကွန်ဒူးစ်မြို့မှာအသာစီးရနေတဲ့အကြောင်းအာဖဂန်အောက်လွှတ်တော်ဥက္ကဋ္ဌအဗ်ဒူရူဖ်အီဘရာဟီမီကသတင်းတောက်တွေကိုပြောပါရယ်။ဒါပေမဲ့မြို့ကိုထိန်းချုပ်ထားနိုင်ပြီသားဆိုတာကိုတော့သူကအသေးစိတ်မပြောပါဘူး။ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရစာဒစ်စာတီကီကလည်းအာဖဂန်တပ်ဖွဲ့တွေကညာလုံးပေါက်ထိုးစစ်ဆင်မှုတွေဆင်နွှဲနေတာမှာအောင်မြင်မှုရနေတဲ့အကြောင်း VOA ကိုပြောပါရယ်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေရဲ့ထိုးစစ်ဆင်မှုအတွင်းတာလီဘန်တွေရာနဲ့ချီတည်ဆုံးခဲ့တဲ့အကြောင်းနဲ့လောလောဆယ်မှာတော့ကွန်ဒူးစ်မြို့ကရဲတပ်တွေကိုကူညီနိုင်ဖို့အာရုံစိုက်လှုပ်ဆောင်နေပြီးဒီချိန်ထဲမှာလည်းတာလီဘန်တွေဘက်ကလုံခြုံရေးအရာနှောက်ယှက်ထပ်မပေးနိုင်အောင်လှုပ်ဆောင်နေတယ်လို့ Mr. Satiki ကပြောပါရယ်ကွန်ဒူးစ်မြို့ဒေသခံတွေကတော့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကမြို့ကိုထိန်းချုပ်ထားနိုင်ပြီလို့ဒီကနေ့အစောပိုင်းမှာသတင်းတောက်တွေကိုပြောပါရယ်တရင်လာနေကဆာလိုမျိုးကိုဝင်သိမ်းခဲ့ကြတဲ့တာလီဘန်တွေကတော့သူတို့ကပဲမျိုးကိုဆက်ထိန်းထားလားလို့ဆိုပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကမျိုးကိုခဏပဲပြန်လည်သိမ်းနိုင်ခဲ့တာဖြစ်ပြီးတော့အခုချိန်ထိမျိုးဟာသူတို့လက်အောက်မှာပဲရှိနေသေးုံပဲလို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်ကပြောပါရရှင်
။ဆော်ဒီအာရေဗျနိုင်ငံမှာနှစ်ဆင်လုံနေကြမွတ်စလင်ဖျားဖူးကာလအတွင်းပြီးခဲ့တဲ့သတင်းပတ်ကလူအုပ်ပြိုကျတာကြောင့်တည်ဆုံသွားတယ်လို့အတည်ပြုနိုင်တဲ့အီရန်နိုင်ငံသား464ယောက်အထိရှိသွားပြီလို့အီရန်နိုင်ငံဟာ့ချ်အဖွဲ့အစည်းကဒီကနေ့ပြောပါရယ်။မက္ကာမြို့ပြင်ပမှာပြီးခဲ့တဲ့သတင်းပတ်ကဖျားဖူးတွေကိုရုံသုံးကားနဲ့ပြိုလဲကြတဲ့ဖြစ်ရဖြစ်ခဲ့တာပါ။ဂျာတာပရီနီအထီးကတော့တည်ဆုံသူအီရန်နိုင်ငံသားအခြေအတွက်ဟာအခုပြောတဲ့အခြေအတွက်ရဲ့ထက်ဝဲပဲရှိခဲ့ပြီးဂျန်တဲ့လူတွေရဲ့ကံကြမ္မာကိုတိမထားခဲ့သေးပါဘူး။စုစုပေါင်းတည်ဆုံသူအခြေအတွက်969ဦးတည်းမနေရှိပြီးတော့အဲ့ဒီအထက်မှာအီရန်နိုင်ငံသားကအများဆုံးဖြစ်တယ်လို့ဆော်ဒီအာရဗန်တွေကပြောထားပါတယ်။ရဲတွေကလမ်းတွေကိုပိတ်ထားတာနဲ့အញ្ញံဖြစ်တဲ့စီမံခန့်ခွဲမှုကြောင့်မီနာမြို့မှာအခုလိုလူကြီးဝရုံသုံးကားပြိုကျတဲ့ဖြစ်ရဖြစ်ခဲ့တာလို့ဖျားဖူးတွေကအပြစ်တင်ပြောဆိုထားပါတယ်။အဲ့ဒီဟတ်စ်ပွဲတော်ကိုသွားတဲ့မြန်မာနိုင်ငံကမွတ်စလင်တွေထဲမှာတော့တေဆုံးသူ6ဦးတည်းမနည်းရှိပြီး9ဦးကတော့ပျောက်ဆုံးနေသေးပါအစောပိုင်းကပျောက်တဲ့ဆင်းရဲထဲမှာပါတဲ့အမျိုးသမီးတူကိုတော့ဆေးရုံမှာပြန်တွေ့တယ်လို့မြန်မာနိုင်ငံအစ္စလာမ်ကောင်စီဌာနချုပ်တာဝန်ရှိသူတူက VOA ကိုပြောပါတယ်
အာဖဂန်နစ္စတန်နဲ့ဆက်နေစစ်သွေးကြွတွေပေါ်ပေါက်နေပုံရတဲ့နေရာတွေကိုပါကစ္စတန်စစ်တပ်ကဒီကနေ့မနက်ပိုင်းတိုက်လေယူနေနဲ့ဘုံကျဲတိုက်ခိုက်ခဲ့တာမှာစစ်သွေးကြွ25ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပါကစ္စတန်စစ်ဘက်ကပြောပါရယ်ပါကစ္စတန်တာလီဘန်တွေနဲ့ဆက်ဆက်နေတဲ့စစ်သွေးကြွတွေနဲ့အာဖဂန်နိုင်ငံအတွင်းလူတွေတည်ကြရတဲ့တိုက်ခိုက်မှုတွေမှာပါဝင်ပတ်သက်နေတဲ့ဟာခန်နီကွန်ရက်တို့ရဲ့အဓိကခြေကုပ်ရာနေရာလို့ယူဆရတဲ့မြောက်ပိုင်းဝါစီဝစ်စတန်ပြည်နယ်ဒါတာခဲလ်ဒေသမှာလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အကြောင်းစစ်တပ်ကတရားဝင်ကြေညာချက်ထုတ်ပြန်ထားပါရယ်ဝင်ကြီးချုပ်နဝက်ရှရစ်ကလည်းပါကစ္စတန်ဆိုရအနေနဲ့အကြမ်းဖက်သမားတွေကိုသူ့မျိုးပေါ်ကနေအမြင့်ပြတ်ချေမှုန်းသွားမယ်လို့ဗိုလ်ထုတ်တွေကနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမိန့်ခွန်းမှာထပ်မံပြောကြားသွားပါတယ်။မြောက်ပိုင်းဝါစီဝစ်စတန်နဲ့တခြားဒေသတွေမှာလက်ရှိဆောင်ရွက်နေတဲ့စစ်သွေးကြွားနေနေရေးထိုးစစ်ဆင်မှုတွေကိုနောက်ဆုံးညီမှန်းချက်တွေအောင်မြင်တဲ့အထိဆက်ပြီးတော့လုပ်သွားမယ်လို့လည်းဝင်ကြီးချုပ်ကပြောပါတယ်။စစ်တပ်ဦးဆောင်တဲ့ဒီစစ်စင်ရေးကို2014ခုနှစ်ဇွန်လမှာစတင်လှုပ်ဆောင်ခဲ့ပြီးနိုင်ငံသားသားစစ်သွေးကြွားတွေအပါအဝင်စစ်သွေးကြွား3500ကျော်ကိုချေမှုန်းနိုင်ခဲ့ပြီးဖြစ်တယ်လို့ပါကစ္စတန်ဆိုရအရာရှိတွေကပြောပါတယ်။အချိန်ထဲမှာလည်းပါကစ္စတန်စစ်သည်400နီးပါးသေဆုံးခဲ့ရတယ်လို့ဆိုပါတယ်။အခုစစ်စင်ရေးကြောင့်ပါကစ္စတန်နိုင်ငံတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေကို90ရာခိုင်နှုန်းအထိလျှော့ချနိုင်ခဲ့တယ်လို့ဆိုရအရာရှိတွေကပြောပါတယ်ရှင်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေကြာသပတေးညဘက်သတင်းများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဆင့်အမြင့်ဆုံးလေယာဉ်တင်သင်္ဘောတွေကတစီဟာဂျပန်နိုင်ငံမှာရောက်သွားပြီဖြစ်တာကြောင့်အမေရိကန်နဲ့ဂျပန်ကြားဆက်ဖက်ဆက်ဆံမှုပိုပြီးအားကောင်းလာတာကိုပြနေပါတယ်။စီစဉ်ထားတာတဲ့တရက်စောပြီးဂျပန်နိုင်ငံယိုကိုစုကစိတ်ကန်းကိုရောက်သွားတဲ့ Nimitz အတန်းအစားနျူကလ িয়ার ဆွမ်းအင်သုံး USS Ronald Reagan လေယာဉ်တင်သင်္ဘောကိုဂျပန်တာဝန်ရှိသူတွေကကြိုဆိုကြပါတယ်။ဒီလေယာဉ်တင်သင်္ဘောဂျပန်နိုင်ငံမှာရောက်လာတာရဲ့အနှစ်သာရနဲ့အမှတ်လက္ခဏာကိုချက်ကားပြောဆိုနေစရာမလိုပါဘူးလို့ဒီနေ့တင်မောကိုကြိုဆိုတဲ့အခါမှာအမေရိကန်ရေတပ်ရေးအဝန်ကြီးရေးမော်ဘတ်ကပြောပါတယ် USS Ronald Reagan လေယာဉ်တင်မောဟာလက်ရှိအသုံးပြုနေတဲ့ Nimitz အတန်းအစားလေယာဉ်တင်မောစေစင်းမဲ့ရှိတဲ့အထက်ကတစ်စင်းပါအရင်ကဂျပန်မှာထားတဲ့ USS George Washington တင်မောကိုသူ့ပြင်ထင်းထင်းရေးနဲ့အဆင့်မြင့်တင်ရေးလုပ်ငန်းတွေလုပ်ဖို့အတွက်အမေရိကန်ကိုပြန်ခေါ်လိုက်တာကြောင့်အခု USS Ronald Reagan ကိုအစားထိုးချထားလိုက်တာဖြစ်ပါတယ်ဒီလေယာဉ်တင်မောဟာဂျပန်နိုင်ငံရဲ့လုံခြုံရေးနဲ့ဒေသတွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းပေးတာမှာအဖြစ်ပြီးမှဖြစ်တယ်လို့ဒီမောကိုကြိုဆိုတဲ့အနေနဲ့ဂျပန်နိုင်ငံသားရဲ့ဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။တရုတ်နိုင်ငံတောင်ပိုင်းကဝမ်ချီပြည်နယ်မှာဒီနေ့လုံးပုံဖောက်ခွဲမှုဒါဇင်နဲ့ချီဖြစ်ခဲ့ပြီးတရက်အကြာဒီနေ့မှလည်းနောက်ထပ်ဖောက်ခွဲမှုတစ်ခုထပ်ဖြစ်ခဲ့ပါတယ်။မနေ့ကနေရတော်များများမှဖြစ်ပွားခဲ့တဲ့ပုံဖောက်ခွဲမှုတွေအတွင်းမှာတော့လူ9ယောက်ထက်မနည်းသေဆုံးပြီး50ကျော်ဒဏ်ရာရခဲ့ကြတာပါ။အခုနောက်ဆုံးဖောက်ခွဲမှုကတော့လီယူချောင်မျိုးကလီယူချန်ရက်ကွက်မှာရှိတဲ့6ထပ်တိုက်တစ်ခုမှဖြစ်ပွားခဲ့တာဖြစ်တဲ့အကြောင်းတရုတ်အစိုးရပိုင်းစင်ဝါသတင်းမှဖော်ပြပါတယ်။ပုံဖောက်ခွဲမှုနဲ့တန်တရာရှိသားသူဟာဝေမိသားစုကအသက်33နှစ်အရွယ်မျိုးသားတူဖြစ်တယ်လို့မြို့အာဏာပိုင်တွေကပြောဆိုတော့ကိုကိုကားပြီးအစိုးရသတင်းစာကဖော်ပြပါရယ်ဖောက်ခွဲသူဟာကျမ်းမာရေးနဲ့ပတ်သက်တဲ့အချင်းများမှုတစ်ခုကနေတာကိုမချေနဲ့လို့လက်တော့ပြန်တဲ့အနေနဲ့ဖောက်ခွဲခဲ့ပုံရတယ်လို့လည်းဖော်ပြထားပါရယ်တန်တရာရှိသူကိုဖမ်းဆီးထိန်းသိမ်းထားသလားဆိုတော့သေချာမသိရတယ်လို့ဘာကြောင့်သူအခုလိုဖောက်ခွဲခဲ့ရလဲဆိုတဲ့အပေါ်မှာလည်းအာဏာပိုင်တွေကအတိမပြုနိုင်သေးပါဘူးမနေ့ကပောက်ကွဲမှုတွေဟာကုန်တိုက်ကုန်ဆုံဆိုင်အချင်းထောင်ယထာဘူတာယုံစေးယုံနဲ့ဒီလဟပင်စေးတခုအပါဝင်နေရာပေါင်း73နေရာမှာဖြစ်ခဲ့တာလို့ဒေသခံလူထုလုံခြုံရေးဌာနကအတည်ပြုပြောပါရယ်ပါဆယ်ဘုံတွေကြောင့်မလို့ဒီပောက်ကွဲမှုတွေဖြစ်ခဲ့ပုံရတယ်လို့ဆွေရအာဘော်ဒီစင်ဝါသတင်းဌာနကပြောပါရယ်ရှင
်ဂရိနိုင်ငံအီတင်မျိုးကဗစ်တိုးရီးယားယဉ်ပြင်မှာစခန်းချနေထိုင်နေကြတဲ့ရွှေပြောင်းဒုက္ခသည်400ကျော်အတွက်အသုံးမပြုတော့တဲ့အိုလံပစ်အားကစားပွဲကျင်းပရာနေရာကိုဂရိအာဏာပိုင်တွေကဖွင့်ပစ်လိုက်ပါတယ်ဆီးရီးယားနဲ့အာဖဂန်နစ္စတန်ကလာသူအများပြဖြစ်တဲ့ရွှေပြောင်းဒုက္ခသည်တွေကိုတင်လာတဲ့ဗတ်စကားတွေကိုရဲတပ်ဖွဲ့ကရှိပြီးလုပ်ပြီးဂါလက်စီအိုလံပစ်အားကစားရုံကိုဒီကနေ့ပို့ပေးလိုက်ပါတယ်။အဲဒီအားကစားရုံက2004ခုနှစ်အိုလံပစ်အားကစားပွဲကာလတုန်းကစပွဲတင်တင်းတင်းနဲ့ဂျွန်ဘာအားကစားပြိုင်ပွဲတွေလုပ်ခဲ့တဲ့နေရာပါ။အေတင်မျိုးလေလာပြင်းမှာစခန်းချနေထိုင်ကြတဲ့ရွှေပြောင်းဒုက္ခသည်အရေးအတွက်ပေါ်မြို့နေလူတွေရဲ့စိုးရိမ်ပူပန်ချက်တွေပြျော့စီဖို့မြို့တော်ဝန်ရှိသူတွေကကြိုးစားနေကြတာပါ။ဥရောပတိုက်ရင်ဆိုင်နေရတဲ့ရွှေပြောင်းဒုက္ခသည်ဆိုင်ရာအချက်တဲမှာဂရိနိုင်ငံဟာထိတ်ဆုံးကရင်ဆိုင်တွန်းတွေ့နေရတဲ့နိုင်ငံပါ။အရှေ့လေပိုင်းအာဖရိကဒေသတွေကနေမြေထဲပင်လယ်ကိုဖြတ်ပြီးဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေမှာပိုကောင်းတဲ့ဘဝတည်ဆောက်ခွင့်ရဖို့ကြိုးစားကြသူတွေအလုံးချင်းနဲ့ဝင်လာတဲ့အခြေအနေနဲ့ဂရိနိုင်ငံကြုံတွေ့နေရတာပါ။ဥရောပတိုက်ရင်ဆိုင်နေရတဲ့ရွှေပြောင်းဒုက္ခသည်ဆိုင်ရာအချက်တဲကိုထိုးထွင်းစံစားမှုစာနာရိုင်းပင်းမှုတို့နဲ့အတူရရေဝုံဝုံချင်းကပ်လှုပ်ဆောင်ကြပါလို့ကုလသမဂ္ဂထွေထွေညီလေခံတက်ရောက်နေတဲ့ကမ္ဘာကောင်းဆောင်တွေကိုအတွင်းမှုချုပ်ဘန်ကီမွန်းကဗိုလ်ထုတွေမှာပန်ကြားခဲ့ပါတယ်။နေရန်တန်းခိုက်ဖို့ကြိုးစားသူတွေဒါမှမဟုတ်ကြောင်းရုံထိတ်လန့်မှုကိုအမျက်ထုတ်အသုံးချသူတွေစီမှာအနာဂတ်ရှိနေတာမဟုတ်ပါဘူးလို့အထွေထွေညီလေခံရဲ့ဝန်ကြီးအဆင့်အယောက်90တက်တဲ့အစည်းအဝေးမှာမစ္စတာဘန်ကပြောပါတယ်။
။ Israel ဝန်ကြီးချုပ် Benjamin Netanyahu ဟာနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထူးထူးညီလာခံမှာဒီနေ့မိန့်ခွန်းပြောဖို့ရှိပါတယ်။ Palestine ကောင်ဆောင်မမွအဘက်စ်မိန့်ခွန်းပြောအပြီးတရက်အကြာမှာပဲ Mr. Netanyahu အလှည့်ကျတာပါ။ Israel နဲ့ချုပ်ဆိုထားတဲ့20တပ်တန်းရှိတဲ့ Oslo ငြိမ်းချမ်းရေးသဘောတူညီချက်တွေကိုဆက်ပြီးလိုက်နာဖို့ Palestine တွေမှာတာဝန်မရှိတော့ဘူးလို့ Mr. Abbas ကပြောပါတယ်။ပါလက်စတိုင်းလူမျိုးတွေကိုနိုင်ငံတကာကအကာအကွယ်ပေးကြဖို့ဗော်ထူးနေထွေထွေညီလာခံမိကွန်းထဲမှာမစ္စတာအဘက်စ်ကကုလသမဂ္ဂကိုတောင်းဆိုသွားပါတယ်ထက်အပြင်အစ္စရေးတို့ဟာဂါဇာမြစ်အနောက်ဘက်ကန်ဒေသနဲ့ဂျေရုဆလင်ရှေ့ပိုင်းတို့မှာလူနေရပ်ကွက်အသစ်တွေတည်ဆောက်နေတဲ့အချိန်မှာပဲပါလက်စတိုင်းကျင်းသားတွေကိုလွတ်ပေးဖို့ညှဉ်းဆန်နေတယ်လို့လည်းမစ္စတာအဘက်စ်ကဆွတ်ဆွဲပြောဆိုလိုက်ပါတယ်ရှင
်ကြတာရင်းနဲ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားကတနိုင်ငံလုံးအပြစ်ရဆွေးနွေးပွဲအခြေအနေဘယ်ဆင့်အထိအထမြောက်ခဲ့ပြီလဲဆိုတာကြည့်ကြရအောင်ပါတနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ် NCA လက်မှတ်ရေးထိုးမဲ့ရဲ့သတ်မှတ်ရေးအတွက်ဒီလ၄ရက်နေ့မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့၈ဖွဲ့ကအစိုးရရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့နဲ့တွေ့ဆုံဆွေးနွေးဖို့ရှိပြီးဒီအောက်တိုဘာလရဲ့ဒုတိယပတ်ထက်နောက်မကျစေဘဲနဲ့ပထမဆုံးအဖွဲ၈ဖွဲ့နဲ့လက်မှတ်ရေးထိုးဖို့ရှိပါတယ်။ပါဝင်လက်မှတ်မရေးထိုးသေးတဲ့အဖွဲတွေကိုတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပါဝင်စေဖို့နဲ့အဆင်သင့်ဖြစ်လာတဲ့အချိန်မှာလက်မှတ်ရေးထိုးနိုင်ဖို့ဆက်လက်ညှိနှိုင်းသွားဖို့ကိုလည်းပြင်ဆင်ထားကြပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့တိုင်းသားလက်နက်ကိုင်အဖွဲ့၁၉ဘွဲ့ကထိပ်တီးခေါင်းဆောင်တွေတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်ထိုင်းနိုင်ငံချင်းမိုင်မြို့မှာ၃ရက်ကြာဆွေးနွေးခဲ့ပြီးတဲ့နောက်အဖွဲ၈ဖွဲ့က NCA စာချုပ်လက်မှတ်ရေးထိုးမဲ့ရဲ့သတ်မှတ်နိုင်ရေးအတွက်အစိုးရနဲ့ဆွေးနွေးကြမှာဖြစ်ပါတယ်NCA စာချုပ်လက်မှတ်ရေးထိုးမဲ့ရဲ့သတ်မှတ်ရေးဆွေးနွေးကြမဲ့အခြေအနေကိုမြန်မာငြိမ်းချမ်းရေးစင်တာကအကြီးတန်းကြံပေးဦးလောက်မောင်ရွှေကအခုလိုပြောပါတယ
်ဒီနေ့တော့ဝန်ကြီးဦးအောင်မင်းစီကိုလက်မှတ်ရေးထိုးမဲ့အဖွဲ့ပေါ့နောက်ဆိုကျွန်တော်တို့၈ဖွဲ့ပေါ့၄ရက်နေ့နေ့လယ်မှာဝန်ကြီးဦးအောင်မင်းတို့နဲ့တွေ့ဆုံပြီးတော့လက်မှတ်ရေးထိုးမဲ့ရက်နဲ့လက်မှတ်ရေးထိုးမဲ့အခမ်းအနားကို train comedy ဖွဲ့ဖို့ကိစ္စကိုသူတို့လာရောက်တက်ရောက်မယ်ဆိုတာဟာအခုကျွန်တော်တို့ကြောင်းပြန်လာပါခင်ဗျာဒါကြောင့်မလို့လေးရင်းလေးနေ့လယ်မှာနှစ်ဖက်ရက်သက်နဲ့ရက်ပေါ်တယ်ဒါလည်းအော်တိုဘာလလည်းတော့နောက်ကျမှာမဟုတ်အဲ့ဒီမှာတော့လက်မှတ်ရေးထိုးပွဲကိုတော့ဆိုးရဆက်ပြီးတော့ဟိုသွားမဲ့သဘောရှိပါတယ
်ဒီဆွေးနွေးပွဲကိုတော့ရန်ကုန်မြို့မှာကျင်းပမှာဖြစ်ပါတယ်လက်ရှိမှာလက်နက်ကိုင်အဖွဲ့18ဖွဲ့ပါဝင်တဲ့အစစ်မြေညှိနှိုင်းရေးအဖွဲ့ SD က9ဖွဲ့ပါဝင်လက်မှတ်ရေးထိုးဖို့ရှိနေပြီးရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းအဖွဲ့ကလည်းမကြာခင်မှာပါဝင်လက်မှတ်ရေးထိုးမယ်လို့မျှော်လင့်ထားကြောင်းလည်းပြောပါတယ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးကိုလက်မှတ်ရေးထိုးဖို့အတွက်အစိုးရက SD အဖွဲ့ဝင်18ဖွဲ့အနက်က17ဖွဲ့နဲ့ဝပ်ပြည်သွေးစည်းညီညွတ်ရေးပါတီ UWSP မိုင်းလားခေါ် NDAA RCSS SSA တောင်ပိုင်းနဲ့နာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK စတဲ့၄ဘွဲ့စုစုပေါင်း15ဘွဲ့ကိုသာဖိတ်ကြားထားတာဖြစ်ပါတယ်။လက်နက်ကိုင်အဖွဲ့21ဘွဲ့အနက်15ဘွဲ့ကိုဖိတ်ကြားပြီး10ဘွဲ့နဲ့သာလက်မှတ်ရေးထိုးနိုင်မဲ့အခြေအနေကြောင့်တနိုင်ငံလုံးအပြစ်ခတ်ရစဲရေးဖြစ်ပါမလားဆိုတဲ့ဝေဖန်တာတွေလည်းရှိနေပါတယ်။ဒီဝေဖန်မှုတွေအပေါ်မှာတော့ဦးလာမောင်ရွှေကအခုလိုပြောပါတယ
်။ဒီလုံးလို့ပြောရင်ကျွန်တော်တို့ဒီမွန်ပြည်နယ်မှာလာ MNSU ကလည်း Mondial Party ကလည်းအဖွဲ့ကြီးရတယ်ရှိနေဦးပါပဲဗျာအတော့မလို့ဒီအဖွဲ့ကြီးရတယ်သူလည်းပြောရင်လည်းပြောလာနိုင်ကြတာပါဗျာအတော့မလို့အစိုးရဘက်ကတော့လက်တွေ့ဆန်တဲ့အပိုင်းနဲ့ဆွဲဖို့ပဲဆုံးဖြတ်တာလို့ကျွန်တော်တို့အနေနဲ့ပြောရင်းနေကြဗျာ
လက်နက်ကိုင်အဖွဲ့တွေအားလုံးကတော့ NCA လက်မှတ်ရေးထိုးရေးကိုမူအားဖြင့်သဘောတူထားပြီးလည်းဖြစ်ပါတယ်ချင်းမျိုးသားတပ်ဦး CNF ကပူးစင်ကျုံကတော့လာမယ့်ဆွေးနွေးပွဲကိုအစိုးရကလက်မှတ်ရေးထိုးဖို့တတ်မှတ်ထားတဲ့15ဘွဲ့ကိုဖိတ်ကြားထားတာဖြစ်ကြောင်းနဲ့လောလောဆယ်လက်မှတ်ရေးထိုးဖို့ဆုံးဖြတ်ထားတဲ့ SD အဖွဲ့ဝင်9ဖွဲ့ကဒီဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ကြောင်းပြောပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးမယ့်အချက်တွေကိုပူးစင်ကျုံကအခုလိုပြောပါတယ
်။ဒီနေ့ဒီရက်မှာလက်မှတ်ထိုးကြတယ်။နောက်ကျွန်တော်တို့ရဲ့ဒီလက်မှတ်ထိုးမဲ့ဟိုအပေါ်ပူပေးဆောင်ဒီလိုဘယ်လိုကျွန်တော်ဖွဲ့စည်းကြမယ်။ဒါဘယ်လိုအခမ်းအနားတွေကျင်းပကြမယ်။နောက်ကျွန်တော်တို့ဒီ in the present of school ကကျွန်တော်တို့ရဲ့ဒီလိုရှိမှမလဲမထိုးမဲ့နိုင်ငံတည်းအဲဒီစာရီကိုလည်းကျွန်တော်အဲ့ဒီမှာပဲဆွေးနွေးပြီးတော့မဘလို့လုပ်ကြမယ်ဆိုတော့ကျွန်တော်တို့ဒီဆုံးဖြတ်ကြမှာပါ
။ Dabin NCEGO Lemami to the Apoe Siri Yegule, Tedun Sunu Tuamelo Sepio Bade. The Sunu Jedwi Demaro, Lemami to the Apoe Retwe, Nangaye Si Lumu Yesaya, Amakan Jedwi, Tamapune, Let the Lord Pipuani that Taiwari Yasambo Kesari let Bowing Jump Pio Bade. Otuba Lianis, Sunu Bue Pide Nama, Tanda Lenagan Apoe Siri Suzibi, a Siwe Tia Jimbabo Shidalo, now by Male, Leshi Nangaina, Ninchai Lunganzin, Lua Cheya, Siwe Jiri, Select Jimbabo Shinija, Buzin Jonga Pio Bade. Lama Sunu Bueguro, Lama Yi Tu Yama, Bowen Boom, Sumpia Tide Apoe Dega, Bepoe Siri, Diamme Surarop, Dia de Babu. A Kulu, the Nangalo, Pika Yase Sajo, Lama Yi Tubu, Pinsin, Ede Chain Demaro, Kachin Pine, Champine, Dreamer, Tibori, Celebi, Pipuanese, Shibare.
Gumos of Jabja Taravashin, Dikaro, Yuka, Boy, maybe Yipina, Bimura Bego, Lepi Mava. Lama knowing Balashi and the Yuka Boyha, Nangaya and Naga to Yiji Rajao, maybe by when she do our loan to Bawin, maybe Javo, a Daikan counts on to on Sansujiga, Taiton like Bari, Yuka Boyga, decided Zabu Biro Nika Lare Chema, maybe when she do die, maybe Jayi, maybe the Kamale, Ben, maybe Chimtoabu, Messanda, Bimusaya, Pinabi, Long and Rigo, the Nangan Long Tintanet, Lopo, Lu at Delule, Nanga Yi, the Mariga, Pioni Javare, Matinki Tiger, Susie, Timpia, Pitarago, Nasin Jaya, Mashe.
How gave Ashe?
เซซุนิติအတွက်အပွင့်လေးအလွတ်လပ်ဆုံးကျင်းပနိုင်မယ်လို့မျှော်လင့်ထားကြတယ်။နှွင်းပါလလွတ်တော်ကိုယ်စားလှယ်ရွေးကောက်ပွဲတွေမှာအသက်ဆက်ရှင်နှစ်ပြည့်သူတိုင်းမဲပေးကြဖို့အတိုက်ခံကောင်းဆောင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌထွန်းအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။နှွင်းပါလရှိရနေမှာကြားရောက်မဲ့အထွေထွေရွေးကောက်ပွဲမှာကျမတို့ပြည်သူတွေအားလုံးအသက်ဆက်ရှင်နှစ်ပ
င်ကြပါကိုတိုင်းပါဝင်ရမှာဖြစ်ပါတယ်ပထမဥစွာတော့ကိုနာမည်ဟာမဲဆင်းမှာပါရဲ့လားဆိုတော့ကိုတိုင်းကြည့်ပြီးတော့မှကိုတိုင်းပါအောင်လုပ်ရမှာဖြစ်ပါတယ်ကျမတို့ဘယ်လိုပဲလုပ်ပေးခြင်းလုပ်ပေးခြင်းလုပ်ပေးလို့မရပါဘူးကာကာရှင်များကိုယ်တိုင်လို့ရမှာပါ
အတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုမဲပေးချဖို့တိုက်တွန်းရင်းပယ်မဲမဖြစ်အောင်ဘလို့ပေးချရမလဲဆိုတာကိုဗီဒီယိုသတင်းစကားပါခဲ့တာဖြစ်ပါတယ်လာမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာပြည်သူတွေအနေနဲ့အမျိုးသားလွှတ်တော်ပြည်သူလွှတ်တော်တိုင်းဒေသကြီးပြည်နယ်လွှတ်တော်နဲ့တချို့ဒေသတွေမှာလူမျိုးစုလွှတ်တော်ကိုယ်စားလှယ်လောင်းတွေကိုလည်းရွေးချယ်ကြရမှာဖြစ်ပါတယ်ဒါကြောင့်မဲဆန္ဒရှင်တွေအနေနဲ့ကိုယ်စားလှယ်လောင်း3ဦးကနေ4ဦးအထိရွေးချယ်ချရမှာပါ။ဒါအပြင်အရင်2010ရွေးကောက်ပွဲနဲ့မတူညီတဲ့အချက်ကကိုယ်စားလှယ်လောင်းကိုအမှန်ချစ်ရွေးချယ်ပေးရမှာမဟုတ်ဘဲတစိမ့်တုံးနဲ့ရွေးချယ်ချရမှာဖြစ်ပါတယ်။ဒါကြောင့်ပယ်မဲမဖြစ်အောင်သတိထားကြရမယ်လို့လည်းဒေါအောင်ဆန်းစုကြည်ကအခုလိုသတိပေးပါတယ်
။မဲယုံမှုလက်မှတ်ပါရမယ်ရွေးကောက်ပွဲကော်မရှင်တစိမ့်တုံးနဲ့နှိပ်ထားရမယ်။အဲ့ဒါမှဒီမဲပေးတဲ့စာရွက်ဟာတရားဝင်မှာပါ။တိတိကျကျစစ်ပြီးမှမဲပေးပါမဲပေးတာဟာဒီနှစ်မှာဆိုလို့ရှိရင်အရင်ရွေးကောက်ပွဲတွေနဲ့မတူပါဘူးအရင်ရွေးကောက်ပွဲတွေဆိုလို့ရှိရင်ကိုယ်သဘောကျတဲ့ကိုယ်စားလှယ်နဲ့ပါတီဒစိတ်ကဘေးမှာအချစ်ကလေးချစ်လိုက်တာနဲ့ဒါမဲပေးပြီးသားဖြစ်ပါတယ်ဒီနှစ်ကျတော့ဒစိတ်တုံးထုံးနှိပ်ရပါတယ်ဒစိတ်တုံးနှိပ်တဲ့အခါကျတော့ဒီလိုဒစိတ်တုံးနှိပ်တဲ့အခါမှာကိုယ်နှိပ်ချင်တဲ့အကွက်ကလွဲသွားလို့ရှိရင်ကိုယ်နှိပ်ချင်တဲ့ကိုယ်မဲပေးတဲ့ပါတီရဲ့အကွက်နဲ့လွဲသွားလို့ရှိလို့ရှင်ပယ်မဲဖြစ်သွားနိုင်ပါတယ်။ဒါကြောင့်မလို့ဒီစိတ်တုံးနှိပ်တဲ့ဟာမှတည်တည်ဆဲဆဲလုပ်ဖို့အရေးကြီးပါတယ်
။ရွေးကောက်ပွဲချင်ပါဖို့တလှချော်ချော်ပဲလူတော့တဲ့အချိန်မှာအများစုသောမဲဆန္ဒရှင်တွေကဘလို့မဲပေးရမလဲဆိုတာကိုသေချာမသိသေးတဲ့အပြင်မဲဆန္ဒရှင်ပညာပေးလုပ်ငန်းတွေကိုလည်းကြဲကြဲပြန့်ပြန့်မလုပ်နိုင်ကြသေးပါဘူး။ရခိုင်မျိုးသားပါတီ ANP ရဲ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့နိုင်ငံရေးပါတီတွေအနေနဲ့မဲဆွဲစည်းရုံးရင်းမဲဆန္ဒရှင်ပညာပေးလုပ်ငန်းတွေတွဲဖက်လုပ်ကင်နေကြပေမဲ့ကြဲကြဲပြန့်ပြန့်မလုပ်နိုင်တာကြောင့်အစိုးရဘက်ကမဲဆန္ဒရှင်ပညာပေးအစီအစဉ်ကိုတီးတန့်လုပ်ပေးဖို့တင့်တယ်လို့ပြောပါတယ
်။အစိုးရဘက်ကအများကြီးဒီချက်မကတ်နော်ကျွန်တော်တို့ပညာပေးလုပ်ငန်းတွေကိုဟို channel တစ်ခုဖွင့်ပြီးတော့မှလုပ်တင်တယ်။အဲအဲ့ဒါကိုလည်းကျွန်တော်တို့ကပြည်သူတွေကိုဒါကိုကြည့်ပါဆိုရနှောဆိုတင်တယ်။အခုတော့အဲ့လိုမဟုတ်ဘူးခင်ဗျာသူတို့သိရှင်တဲ့အချိန်သိရှင်တဲ့နေရာကလှင့်လိုက်တော့အဲ့ဒါဆိုပြည်သူတွေကလည်းမရှိမိလိုက်တာများပါတယ်အဲအဲ့ဒါကြောင့်အစိုးရဘက်မှာတော်တော်ကိုဒါပေါ်မှာပညာပေးလုပ်ငန်းတွေကို ဆက်တိုက်ဆက်တိုက်ပုံမှန်ကြီးပေါ့နော်ကျွန်တော်တို့လုပ်ဖို့လိုတယ်လို့ကျွန်တော်မြင်ပါတယ်
။မဲဆနာရှင်ဒီဘက်ကနွေဘာလ၈ရက်နေ့မှာကိုရိုင်းကိုကြမဲထွက်ပေးကြဖို့မဲယုံပရဝုံအတွင်လိုက်နာရမယ့်တပ်မစည်းကမ်းတွေကိုလိုက်နာကြဖို့နဲ့မဲပေးတဲ့အခါမှာလည်းမဲလက်မှတ်မှာမဲယုံမှုရဲ့လက်မှတ်ပါမပါစစ်ဆေးကြဖို့မဲလက်မှတ်ပေါ်မှာတစိုက်တုံးထုမဲပေးတဲ့အခါမှာမှားယွင်းခဲ့ရင်လည်းမဲယုံတာဝန်ရှိသူတွေထံကနေမဲလက်မှတ်အသစ်တွေထပ်မံတောင်းခံကြဖို့ကိုလည်းမြန်မာအတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကတိုက်တွန်းသွားပါတယ်ရွေးကောက်ပွဲလေးလာစောင့်ကြည့်တဲ့ပေးဆက်ဖွဲကရွေးကောက်ပွဲကြိုကာလမဲဆန္ဒရှင်ပညာပေးအစည်းအဝေးတွေမှာအားနည်းချက်တွေရှိနေတာကိုတွေ့ခဲ့ရပြီးမဲဆန္ဒရှင်တွေရဲ့မဲစင်စည်းစစ်မှုပြင်ဆင်မှုအရေးအတွက်ကလည်းတိတ်ကိုနေနေတယ်လို့ထောက်ပြထားပါတယ်ရှင
်။မတင်ကြီးထိုက်ပါအခုတစ်ဆက်တည်းရွှေပြောင်းလုံသမားတွေရဲ့မဲဆန္ဒပေးရင်းနဲ့လုံခြုံရေးဘယ်လိုဆက်ဆက်နေသလဲဆိုတာကိုလည်းပြောပြပေးပါဦးမယ်။ထိုင်းနိုင်ငံအတွင်းတရားမဝင်နေထိုင်နေကြတဲ့မြန်မာနိုင်ငံသားရွှေပြောင်းအလုသမားတွေနေရရင်ပြန်လာပြီးမဲဆန္ဒပေးတဲ့အခါမှာလူဝင်မှုကြီးကြပ်ရေးအဥပဒေနဲ့တရားစွဲဆိုခံရမယ်ဆိုရင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အနေနဲ့သက်ဆိုင်မှာမဟုတ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောပါတယ်။အဲဒီလိုပြောစကားကြောင့်ပြပမှာအလုလုနေကြသူတွေအတွက်အခက်အခဲဖြစ်သွားတယ်လို့မဲဆန္ဒပေးဖို့တဲ့သူတို့ရဲ့လုံခြုံရေးကပိုးပြီးတော့အရေးကြီးတယ်လို့လည်းယူဆလာကြပါတယ်။အပြည့်စုံကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကစုံစမ်းတင်ပြထားပါတယ်ရှင်
။မြန်မာလူ့သမားတန်းနဲ့ချီပြီးအလုလုကင်နေတဲ့ထိုင်းနိုင်ငံကရွှေပြောင်းလူ့သမားတွေဟာမြန်မာနိုင်ငံတွင်းကစောင့်ဝင်နေရေးကြက်တဲတာရဲ့အလုကင်ရှာဖွေဖို့ခက်ခဲတာရဲ့ကြောင့်အင်းနီနာချင်းနိုင်ငံဖြစ်တဲ့ထိုင်းနိုင်ငံကိုနေ့စဉ်ရာကနန်းကနေထောင်ကနန်းလောက်ထိဝင်ထွက်ပြီးအလုကင်ရှာဖွေနေကြတာပါ။ဒီလိုရှာဖွေနေကြတာဟာလည်းစေစုနှစ်တစ်ခုကျော်ကြာခဲ့ပြီဖြစ်ပါတယ်သူတို့တွေဟာအင်းနီနာချင်းတိုင်းပြည်ဖြစ်တဲ့ထိုင်းနိုင်ငံထဲမှာနေထိုင်ရပ်တည်နေရပေမဲ့အခက်အခဲတွေကြောင့်မြန်မာနိုင်ငံရဲ့အပြောင်းလဲတွေကိုတော့လိုလားနေကြတာပါဒီအတွက်2015ခုနှစ်ရွေးကောက်ပွဲကိုမဲပြန်ထည့်နိုင်ဖို့အတွက်ကြိုးစားနေကြသူတွေလည်းရှိပါတယ်ရှမ်းပြည်နယ်တာချီလေးမြို့နယ်အတွင်းမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌလာရောက်ချိန်တွားရောက်တွေ့ဆုံခဲ့တဲ့ရှမ်းပြည်နယ်တောင်ကြီးမြို့ကရွေးကောက်ပွဲကော်မရှင်အရာရှိတစ်ဦးဖြစ်တဲ့ဦးတန်းလွင်ကိုသက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
ဒီကမှာဟိုတရားဝင်လို့သွားလို့တယ်ဆိုတော့တန်ရုံကတဆင့်ပေးလို့ရတယ်အဲဆိုတော့ဒီကမှာတရားဝင်လို့သွားလို့တာဒါပုံမှန်15နဲ့မဲပေးလို့ရမှာမဟုတ်ဘူးဒီဘက်နိုင်ငံမှာပဲပြန်လာပြီးမဲပေးမှပဲရမယ်လို့ဆိုလိုတဲ့အတိတ်ပဲပါတော့ပြန်လို့ရေးယူခံရနေတယ်ဘာညာဆိုတာကတော့မပြောပါဘူးဒါတော့လာဝကဥပဒေရှိမှာပဲဒေတာကတော့ဥပဒေရကြောင်းလိုက်ရှိတော့လာဝကဥပဒေကြောင်းလိုက်ရတော့ဒါသူကသူလာဝကမိတ်ကြီးပါဒီမှာပေါ့
တကယ်လို့ပြန်သွားရင်ရောအေးအေးယူခံရနိုင်လားအဲ့လိုမျိုး
ပြန်သွားတော့မဲလာပေးပေါ့သူရသူကျွန်တော်တို့ကတော့ဒီရင်းဒီရင်းအပိုင်းကတော့ကျွန်တော်တို့တော့လာဝကနဲ့ပဲထိုင်မယ်ကျွန်တော်တို့ကော်မရှင်နဲ့ဆက်ပြီးကျွန်တော်ကော်မရှင်အနာ၃ရက်မှမရှိပဲဗျာ
လာဝကဥပဒေကြောင့်နိုဝင်ဘာလမှာမဲထည့်ဖို့အတွက်စိုးရိမ်ပူပန်မှုတွေနဲ့လုံခြုံမှုမရှိသလိုဖြစ်သွားရတယ်လို့လည်းမဲဆောက်မြို့မှာ၁၇နှစ်ကြာအလုပ်လုပ်ကင်နေတဲ့ရွှေပြောင်းလို့သမားတူကဆိုပါတယ
်ငါများမဲသွားပေးရင်လည်းငါ့အောင်များအေးအေးယူခံလိုက်လို့ရှိရင်အော်ကိုမိကိုနေရလူတွေဒုက္ခရောက်ပါမယ်နောက်ဆိုကိုကအရင်ဆုံးဒုက္ခရောက်မယ်ဒါပေမဲ့မဲပေးခြင်းနဲ့စိတ်ဆန္ဒကလည်းရှိနေတယ်အဲ့ဒီလိုမျိုးပေါ့တရားဝင်ထွက်လာလို့ရဖို့ကဘယ်သူမှမရှိတာဒီလိုပဲထွက်လာမှဒီလိုပဲဒီဘက်ရောက်မှအဲ့လိုရာကြီးလောက်ကြရတာတကယ်ပဲဘယ်သူမှတော့ခိုးဘူးထွက်လာခြင်းဘူးလေ
နိုဝင်ဘာလမှာမဲပြန်ထဲကြမယ်ရှစ်ပြောင်းလို့သမားတွေအနေနဲ့စိုးရိမ်ပူပန်မှုတွေရှိနေတယ်ဆိုပြီးရှစ်ပြောင်းကလေးတွေရဲ့ပညာရေးကိစ္စတွေကိုဆောင်ရွက်နေတဲ့အကြောင်းစရာတူကလည်းဆိုပါတယ
်ဒီဟိုစားနေရာမှာမရှိတော့တဲ့ကိစ္စကိုမရရတဲ့နေနဲ့တိုင်းတစ်ပါးထွက်ပြီးတော့ဒီလိုအလုပ်လုပ်ကြတာဟိုကောင်းမွန်တဲ့အစိုးရပေါ့နိုင်ငံသားအခွင့်အရေးကိုအပြည့်အဝပေးခြင်းနဲ့ရုပ်ောက်ဝဲကော်မရှင်ဆိုရင်တော့ဒီအတိုင်းတိုင်းသူကြီးကမဲပြန်လာထဲတာဒါတောင်းတောင်းဖြတ်ဖြတ်ကြိုးစားမယ်ကိစ္စ
အထူးသဖြင့်ပြည်ပကိုထွက်ခွာဖို့အတွက်အလွယ်ကူဆုံးနိုင်ငံကတော့အင်းနီနာချင်းထိုင်းနိုင်ငံဖြစ်ပါတယ်နေဇက်ဂိတ်တွေဖြစ်တဲ့မြဝရီတာချီလေးဖျားသုံးစုကော့တောင်ဆတဲ့နေရာတွေကနေရွှေပြောင်းလိုသမားအတော်များများဟာထိုင်းနိုင်ငံကိုဝင်ရောက်ခဲ့ကြပြီးတချို့ကတော့အလုတ်ကင်ရှာဖွေဖို့အတွက်လေမြေနဲ့အိမ်တွေကိုပေါင်နှံပြီးထွက်လာခဲ့ကြတာပါတချို့ကတော့ပွဲစားတွေရဲ့လိန်ညာမှုကိုခံရပြီးထိုင်းနိုင်ငံထဲမှာပဲရောင်းစားခံရတာဘဝပြက်ခံရတာနှစ်ရှည်လာများမိမိတို့ရဲ့နေရရင်ကိုမပြောင်းနိုင်ကြသူတွေလည်းများပါတယ်ထိုင်းနိုင်ငံတွင်တရားဝင်အလုလုကင်သူသိန်းကနန်းလောက်ရှိပြီးတရားမဝင်အလုလုကင်နေသူကတော့တန်းကနန်းလောက်ရှိနေတာပါထိုင်းနိုင်ငံတွင်မှာရွှေပြောင်းလို့သမားတန်းနဲ့ချီရှိပေမဲ့ကျိုးတင်မဲထဲတဲ့အခါမှာလဲအကန့်အသတ်တွေနဲ့ကြေကြေပြန့်ပြန့်သိရှိနားလည်မှုဘူးတုတတွေမရှိတဲ့အတွက်အလုသမားအများစုကမဲထည့်နိုင်ဖို့အတွက်အခက်အခဲတွေရှိခဲ့ကြပါတယ်မြန်မာပြည်တွင်းမှာမဲထည့်တဲ့စီရင်ပါဝင်နေတာတောင်မှမဲပြန့်ထည့်ဖို့အတွက်သွားလာရမယ့်ခရီးစရိတ်နဲ့အလုတ်ပြုတ်အလုတ်ပြက်ရမယ့်ကိစ္စတွေစဉ်းစားနေရတဲ့အချိန်မှာတရားမဝင်ရွှေပြောင်းလို့သမားတွေအနေနဲ့နေရရင်ကိုပြန်မယ်ဆိုရင်လဝကဥပဒေနဲ့အရေးယူခံရနိုင်တယ်ဆိုတာကြောင့်မဲထည့်နိုင်ဖို့ထက်လုံခြုံရေးကစိုးရိမ်စရာပါရှိလာတယ်ဆိုပြီးရွှေပြောင်းလို့သမားတွေကပြောဆိုကြပါတယ်ရှင်
မအေးမှပြောပြသွားတယ်ရွှေပြောင်းအလုပ်သမားတွေရဲ့ရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကနေတခါရွေးကောက်ပွဲနဲ့ကဘာလှည့်ခရီးသွားလုပ်ငန်းအပေါ်ဘယ်လိုတက်ရောက်မှုရှိသလဲဆိုတာကိုလည်းကြည့်ကြရအောင်ပါမကြာခင်လပိုင်းတွေအတွင်းအထွေထွေရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲနဲ့နိုင်ငံရေးမတည်ငြိမ်မှုတွေရှိလားမလားဆိုတဲ့စိုးရိမ်မှုတွေနိုင်ငံခြားသားခရီးသည်တွေကြားမှာရှိနေကြပြီးမယ်လို့မြန်မာနိုင်ငံတဲကိုဒီနှစ်ဝင်ရောက်လာတဲ့ကဘာလှည့်ခရီးသွားအရေးအတွက်ကတော့ရော့မသွားတဲ့အပြင်ပို့ပြီးတော့တောင်းတိုးလာနေတယ်လို့မြန်မာနိုင်ငံခရီးသွားလုပ်ငန်းမြင့်တင်ရေးအသင်းကပြောပါတယ်မြန်မာအစိုးရကလည်းဒီနှစ်ထဲနိုင်ငံခြားသားခရီးသည်၄တန်းခွဲအထိတိုးလာဖို့မျှော်လင့်နေတာပါဒီလိုတိုးလာမဲ့ကဘာလှည့်ခရီးသွားတွေကိုလက်ခံဖို့မြန်မာနိုင်ငံအနေနဲ့အဆင်သင့်ရှိပါရဲ့လားဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူတွေကတင်ပြပေးထားပါတယ်ရှင်
တိမကြခင်နှစ်ပိုင်းတွေကစားလို့နိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေနဲ့အတူအရင်ကထက်ပုံမပွင့်နေလာတဲ့မြန်မာနိုင်ငံမှာနိုင်ငံခြားသားခီးသွွားအရေးအတွက်နှစ်စဉ်ပို့ပြီးတော့များလာနေတယ်လို့ဒီနှစ်2015ခုနှစ်အတွင်းမှာတော့မြန်မာနိုင်ငံကိုလာအောင်တဲ့ကဘာလက်ခီးသွွားအရေးအတွက်၄တန်းခွဲအထိတိုးလာဖို့မျှော်လင့်ထားတဲ့အကြောင်းဟိုတယ်နဲ့ခီးသွွားလာရေးဝန်ကြီးဌာနကမကြခင်တုန်းကပဲပြောဆိုထားတာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီနှစ်တည်းရွေးကောက်ပွဲတွေကျင်းပဖို့ရှိတာကြောင့်ရွေးကောက်ပွဲနဲ့အတူနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်လာနိုင်မလားဆိုတဲ့စိုးရိမ်မှုတွေနဲ့စောင့်ကြည့်မှုတွေနိုင်ငံခြားသားခီးသွွားတွေကြားမှာရှိပေမဲ့လို့ဒီနှစ်တည်းမြန်မာနိုင်ငံကိုလာတဲ့ကဘာလက်ခီးသွွားအရေးအတွက်ကတော့ရော့ချမသွားခဲ့ဘူးလို့ခီးသွွားလုပ်ငန်းဈေးကွက်မြင့်တင်ရေးအသိဥက္ကဋ္ဌကိုဖြိုးဝေရစာကပြောပါရစေ
။လက်ရှိမှာခီးသွွားဧည့်သည်တွေအနေနဲ့လွန်ခဲ့တဲ့3လလောက်ထိသူတို့ concern ဖြစ်တာပါလဲဆိုတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ရွေးကောက်ပွဲကာလမှာဒီမနက်ကပြည်ရည်တမှုရှိပါမလားဆိုတာသူတို့စိုးရိမ်မှုရှိပါတယ်။ဒါပေမဲ့ကျွန်တော်ရဲ့ပုဂ္ဂလိကအတွေ့အကြုံအရကျွန်တော်ရဲ့ခီးသွွားကုန်ပြီးအနေထားရတော့နိုဝင်ဘာတက်ခီးသွွားဧည့်သည်ရဲ့ booking ဒီပို့ပြီးတော့ပြန်ပြီးတော့ရလာတယ်။နိုဝင်ဘာလကတ်ပြီးတော့ပေါ့နော်။အမှနိုဝင်ဘာဆိုတာတကယ်ကတော့ high season top season လို့ပြောလို့ရပါတယ်။ခီးသွွားဧည့်သည်အလားအများဆုံးချိန်အချိန်မှာလွန်ခဲ့တဲ့တစ်ပတ်နှစ်ပတ်အတွင်းမှာစပြီးတော့နိုဝင်ဘာအတွက် booking တွေဖြတ်ပြီးတော့ပြက်လာတာမျိုးတွေရှိရပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လူတွေကစိုးရိမ်မှုရှိကြတော့လည်းပဲခုနီးလာတာနဲ့အချင်းများအများကြီးမတောင်းနိုင်ဘူးဆိုတော့မြင်လာကြတဲ့အတွက်ခီးသွွားဧည့်သည်များယုံကြည်မှုနဲ့ပြန်ရလာတယ်လို့ကျွန်တော်ထင်ပါတယ်
မြန်မာနိုင်ငံအနေနဲ့တိုးလာမယ့်ကမ္ဘာလှည့်ခီးသွွားတွေကိုလက်ခံဖို့ခီးသွွားလုပ်ငန်းနဲ့ပတ်သက်တဲ့ဟိုတယ်အသစ်တွေတိုးမြှင့်ဖွင့်လှစ်ထားသလိုလမ်းပန်းဆက်သွယ်ရေးအင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးစတာတွေမှာလည်းအရင်နှစ်တွေကထက်စာရင်အများကြီးတိတိတတ်တာတိုးတက်လာတယ်လို့ကိုဖြိုးဝေရစာကပြောပါတယ
်ခီးသွွားဧည့်သည်တွေတွားနေရဲ့ခီးစဉ်ဒေတာအဓိကခီးစဉ်ဒေတာဖြစ်တဲ့ပကံမန်လေးအင်းလေးဒီနေရာရဲ့အားလုံးမှာ mobile phone network အရင်ကောင်းနေပါပြီနောက်တစ်ခုက internet အနေနဲ့ပြောရမယ်ဆိုရင်လည်းလက်ရှိ operator တွေအားလုံးကကျွန်တော်လေးအစင်းမြင့်ထားတယ်နောက်တစ်ခါလက်ရှိကျွန်တော်တို့ရဲ့အဓိက operator ဖြစ်တဲ့ MPT ကလည်းဂျပန်ကုမ္ပဏီခုနဲ့ပူးပေါင်းပြီးတော့အစင်းမြင့်ထားတာကျွန်တော်လေးကို internet အနေနဲ့ပြောရမယ်ဆိုရင်တော့ပြည်စုံတယ်လို့တော့မဟုတ်ဘူးတိုးတော်လည်းပဲအချိန်ဒီတစ်ခုကတော့ကောင်းကောင်းမွန်မွန်ရောက်နေပြီလို့ပြောလို့ရပါတယ်။ခီးသွွားလုပ်ငန်းနဲ့ပတ်သက်ပြီးဟိုတယ်အသစ်တွေအများကြီးထွက်လာတယ်။နောက်တစ်ခါဒီမော်ရေတောင်ခီးသွွားလိုက်နဲ့ပတ်သက်ပြီးတော့ပျော်စီးခီး cruise stay ပြီးတော့များလာပါတယ်။ဒီလေတောင်လိုင်းနဲ့ပတ်သက်ပြီးပြောမယ်ဆိုရင်လေလေတောင်လိုင်းတွေကအရင်လုပ်ငန်းနဲ့ငါးနှစ်၆နှစ်သက်ဆိုင်တော့လေစီးရေပက်ပို့ပြီးများလာပါတယ်။
မြန်မာနိုင်ငံမှာပြည်ရဲ့နှစ်ပိုင်းတွေအတွင်းဘာသာရေးအသွင်ဆောင်တဲ့အကြံဖက်ပြိပက္ခတွေနေရာတော်မများမှာဖြစ်ပွားခဲ့တာရှိသလိုရာဇဝတ်မှုဖြစ်ပွားမှုနှုန်းတိုးလာတာရှိပေမဲ့လို့အိန္ဒိယနိုင်ငံတွေနဲ့ရှင်ရင်တော့မြန်မာနိုင်ငံရဲ့အခြေအနေကနိုင်ငံခြားသားခီးသွွားတွေလုံခြုံရေးအတွက်စိုးရိမ်ရလောက်တဲ့အခြေအနေမှာမရှိဘူးလို့လည်းကိုဖြိုးဝေရစာကပြောပါတယ်
။ဟိုပုံမှန်လေးလေးပြောရရင်တော့ကျွန်တော်တို့လွန်ခဲ့တဲ့၄-၅နှစ်ကတည်းကဆိုင်တော့ဒီမှာကျွန်တော်တို့ဆီမှာ crime rate ကတော့မြင့်လာပါတယ်။ crime rate ကမြင့်လာတဲ့အခြေအနေရှိပေမဲ့လည်းဒီဖြစ်ကျွန်တော်တို့ရဲ့ဒေတာရုံးနိုင်ငံများနဲ့ရှင်းမယ်ဆိုရင်တော့ဒီရာဇဝတ်မှုကထူကြောမှုအများကြီးမရှိပါဘူးနိုင်ငံတကာခီးသွွားဧည့်သည်တွေနဲ့ကြုံတွေ့ရတဲ့ဟလာဥမာခီးသွွားဧည့်သည်ကိုတပ်လိုက်တဲ့တပ်မှုဆိုတာမျိုးကျွန်တော်တို့ကတော့ကျွန်တော်တို့မကြားသေးပါဘူးလူရမှုလောက်တော့ရှိပါတယ
်ဒီနှစ်ထဲဒီဇင်ဘာလကုန်အထိမြန်မာနိုင်ငံကိုလာရောက်တဲ့နိုင်ငံခြားသားခီးသွွားအရေးအတွက်ဟာပြည်ခဲ့တဲ့2014တနှစ်လုံးမှာရှိခဲ့တဲ့အရေးအတွက်3တန်းကျော်ထက်ကိုပိုများနေပြီဖြစ်တာကြောင့်ဒီနှစ်အတွင်းမှာကမ္ဘာလှည့်ခီးသွွား4တန်းခွဲကနေ5တန်းအထိတိုးလာဖို့မြန်မာဆိုရကမျှော်လင့်နေတာဖြစ်ပါတယ်။ဒီလိုတိုးလာမဲ့ကမ္ဘာလှည့်ခီးသွားတွေကိုလက်ခံဖို့အတွက်ဒီနှစ်တွင်ဟိုတယ်ခန်းပေါင်း4000ကျော်တိုးမြှင့်ဖွင့်လှစ်ထားတယ်လို့လည်းကိုဖြိုးဝေရစာကပြောပါရရှင်
။မကင်ဖြူထွေးစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်။ VOA ကို email နဲ့ဆက်သွယ်လို့ရဆိုရင်ကျမတို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင
်။ v
VOA မြန်မာပိုင်းအံလွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း3နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဆိုင်တို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ် VOE မြန်မာပိုင်းရဲ့2015ခုနှစ်အောက်တိုဘာလ1ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 50လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ဒီညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးကျန်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်ပြီးနိုင်ငံခြားအကူအညီရဲ့အကျိုးသက်ရောက်မှုအကြောင်းမြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
နေရာဒေသအလိုက်တော့တချို့မြို့နယ်တွေမှာဆိုရင်ကြားဖြူကအကောင်းတာလည်းရှိနိုင်တယ်လို့တချို့မြို့နယ်မှာလည်းကြားကောင်းကအကောင်းတာလည်းရှိနိုင်ပါလေ။ဇာကန်တို့ကအတွက်ဆိုရင်တော့ကြားကောင်းဘက်ကတော့လည်းလည်းသာမယ်လို့ကျွန်တော်တို
့တိုင်းဒေသဒေသတွေအတွင်းနိုင်ငံရေးပါတီတွေရဲ့စီယုံလှုပ်ရှားမှုအကြောင်းရှမ်းသတင်းချာနယ်တိုက်အက်ဒီတာရဲ့ပြောကြားချက်နဲ့အတူတခြားတိုင်းဒေသဒေသကသတင်းအစုံလင်ကိုနားဆင်ကြားရဖို့ရှိပါတယ်ရှင်။ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျန်းမာရေးကဏ္ဍနဲ့စပါရစီ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့စီးကြောက်တဲ့ယောဂဖြစ်တာကြိုသိဖို့နဲ့ကုသနိုင်ဖို့အကြောင်းကိုတင်ပြပေးထားပါတယ်။မြန်မာနိုင်ငံမှာစီးလန်းချောင်းနဲ့ကြောက်ကတ်မှာကြောက်တဲ့တာကိုနောက်ကျပြီးမှသိတာမျိုးတွေရှိနေပြီးကုသမှုပိုပြီးတော့ခက်ခဲစေတယ်လို့ကျန်းမာရေးပညာရှင်တွေကပြောနေကြပါတယ်။ဒီယောဂကိုကြိုတင်သိရှိပြီးစောစောကုသနိုင်အောင်ဘယ်လိုလက္ခဏာတွေကိုသတိထားစောင့်ကြည့်သင့်ပြီးဘယ်ချိန်မှဆရာဝန်ပြရမလဲဘယ်လိုကုသနိုင်လဲဒီအကြောင်းစီးနဲ့ကြောက်ကတ်ခွဲစိတ်ထုခုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay ဒေါက်တာကျော်မြင့်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီစီးလန်းချောင်းကြောက်တဲ့တဲ့ယောဂပေါ့ဆရာနော်အဲ့ဒီယောဂဒီကာကွယ်တဲ့ဂျားတွေကပဲဖြစ်လာပြီဆိုပါတော့ဆရာเนาะဒီယောဂကိုစောစောစီစီဟိုကြိုတင်သိနိုင်ပြီးတော့စောစောကုသနိုင်ဖို့အတွက်ဘယ်လိုလက္ခဏာတွေကိုအဓိကထားပြီးတော့စောင့်ကြည့်ဖို့လိုမလဲဆရာ
။ဒီကြောက်ကတ်နဲ့စီလန်းချောင်းမှာကြောက်ရှိပြီဆိုရင်ဒီမှာဘယ်လိုခံစားရမလဲဆိုရင်သူတို့ကလာသွားပြီးခါးနာတယ်ပေါ့เนาะခါးနာတယ်ဆိုတဲ့ညမှာကျော်ယူရတဲ့ဖက်တစ်ချက်ပါပေါ့နော်ဘယ်ဘက်ဖြစ်နေဖြစ်နေຢာဘက်ဖြစ်နေဖြစ်နေဆိုတော့ရှိတဲ့ဖက်ပေါ်မူပြီးတော့နားတယ်ပေါ့နော်နောက်တစ်ခုအတော့မာစီးဒီနေစီးကျင်နေတခါကြီးစီးတဲ့မှာပြေးပြပါတယ်နော်တခါကြီးစီးတော့ခက်နေစီးကုန်တဝိုင်းမှာလာကျင်နေဒါစိတ်ဆိုးလာလို့ရှိရင်တခါကြီးဖြားမယ်ဖြားရင်လည်းတော့ချမ်းတုံပြီးတော့ခြားတယ်ဆိုတော့ဒီလက္ခဏာတွေကရှိပြီဆိုလို့ရှိရင်တော့ဒီမှာတယောက်ဟာသူ့ရဲ့ကြောက်ကန်နဲ့စီလန်းကြောင်းမှာတမီးရမှာကြောက်ရှိပြီလို့ဒီပေါ်ကအားကင်းတော့ယူစားလို့ရတာပေါ့နော်စီလန်းဟိုပါတာတော့အကြောင်းချက်ကြီးအများကြီးရှိတယ်ပေါ့ဒါပေမဲ့လည်းအဲကြောက်ရှိပြီလို့ယူစားပြီးတော့ကျွန်တော်တို့ဆိုင်ရာကိုအများဆုံးကြားဖို့လိုတယ်ပေါ့နော်ဒါပေမဲ့တချို့လူနာတွေမှာကြတော့ဒီခုနကပြောပြခဲ့တဲ့ယောဂလက္ခဏာတွေကရှိချင်မှရှိတယ်တချို့တမီးဆိုလို့ရှိရင်နားလည်းမနာဘူးဒီနေ့ပတ်သက်ပြီးတော့ဘာလက္ခဏာမှမပြဘူးသူတို့ကတခြားအကြောင်းကြောင့်နော်စစ်စီးလိုက်တဲ့အချိန်မှာအော်ကြောက်ကတ်မှာကြောက်ရှိနေပြီစီလန်းကြောင်းမှာကြောက်ရှိနေပြီစီးရဲနယ်မှာကြောက်ရှိနေပြီအဲဒီလိုမျိုးတွေပြီးလာတဲ့လူနာတွေလည်းအများကြီးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစီလန်းကြောင်းကြောက်တယ်လို့နားတဲ့ပုံစံမှာထူးထူးခြားခြားဟိုနားခဲ့ရင်ပေါ့ဆရာနော်အဲ့လိုမျိုးအနေထားရှိလေရှိလား
သူကနားတဲ့ပုံစံကဒီကြောက်ကတ်မှာတောက်တယ်ပြီဆိုရင်တော့သူစနာတဲ့နေရာခါနေရာမှာစနာတယ်ပေါ့နော်ခါနေရာမှာစနာပြီးတော့သူကအရှိဘက်ကိုရောက်လာတယ်အရှိဘက်က1 byte ပိုင်းပေါ့1 byte ရဲ့ဒီပိုင်းကိုသူကလာပြီးရနာတယ်အဲ့တော့သူတို့ဒီနာရီကများသောအဖြစ်လာပြီးဆိုရင်သူကခါကိုထောက်ပြတယ်ခါကိုထောက်ပြီးတော့ဒီလိုနာတယ်ဆိုပြီးတော့မှကျွန်တော်တို့လက်နှစ်ဖက်နဲ့ခါထောက်တယ်လို့ပဲအဲ့လိုမျိုးသူတို့ပြလင်းရှိတယ်ပေါ့နော်နောက်တစ်ခါစီးပြန်မှာတောက်တယ်ပြီဆိုရင်တော့ဒီစီးပြန်ကြောက်တယ်လားဆိုပါတယ်သူကမခံရနိုင်အောင်လာတယ်ဒီမိနေအောင်လာတယ်ဘလို့မနေလို့မရဘူးပေါ့နော်တခြားလာလာနေလည်းမတူဘူးသ ူကလည်းအဲ့လိုပဲအပြင်းထန်လာတယ်ခါမှလည်းနာတယ်ပိုက်ပိုင်းမှနာတယ်စီးကုန်မှလည်းနာတယ်တချို့လူတွေကစီးခဏခဏသွားခြင်းနဲ့သွားလို့မရဘူးအဲ့ဒီလက္ခဏာလေးတွေရှိရင်ကျင်းတော့စီးလမ်းကြောင်းမှတောက်တယ်လို့ယူဆမိရပါ
ဟုတ်ကဲ့ဆရာတော့အခုလိုမျိုးဒီယောဂလက္ခဏာတွေပြလာပြီဆိုရင်တော့အနည်းဆက်ဆုံးဒီစေယုံစေကံတွေကိုပြသနာပါဆရာเนาะအဲ့တော့ပြသတဲ့ခါမှာဒီယောဂသေးကြအောင်ဆရာဘယ်လိုအချက်လက်တွေနဲ့သိနိုင်မလဲ
အဲ့တော့ကျွန်တော်တို့ကအနည်းဆုံးเนาะ ultrasound ကြည့်ရပါမယ် ultrasound လို့ကျွန်တော်ပြီးပြီးတတ်မှာပေါ့เนาะ ultrasound ရဲ့ကိုလူတွေတတ်မှာလူအဲ့တတ်မှာရရပါတယ်နောက်တစ်ခုကတော့သိစေရပါမယ်သိစေရပါမယ်ဆိုတော့ ultrasound ရဲ့လက်ခံအဖြစ်ကျွန်တော်တို့ကဒီကြောက်ကန့်တဲ့ဇီးနှံကြောင်းမှာရှိနေတဲ့ကြောက်တည်ရဲ့နော်95ရက်တိုင်ဘုံတော့ကိုကျွန်တော်တို့ဟိုသိနိုင်ပါလေ။အဲတမန်မှာတော့ကျွန်တော်တို့ကကြောက်ပြီးရ90ရက်တိုင်ဘုံကိုကျွန်တော်တို့တမန်မှာသိနိုင်ပါလေ။ဒါကကျွန်တော်တို့သိသေးတဲ့အပိုင်းပေါ့နော်။ဒီသိလို့မှကျွန်တော်တို့ကဒီကြောက်ရှိပြီဆိုရင်တော့ကျွန်တော်တို့နှိစက်ရအဆရာဝန်တွေနဲ့နှိစက်ရဆရာဝန်တွေအရင်ကြားပြီးတော့မှကျွန်တော်သက်ဆိုင်ရာဒီဒီနဲ့ကြောက်ကဆရာဝန်တွေပြီးတော့ဆက်လက်ပြီးတော့ကြားခြင်းပါလေ။အဲ့ဒါကတော့ကျွန်တော်တို့ကဒါပနာမအနေနဲ့သိသိမှုပါနော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီယောဂဖြစ်လာပြီဆိုရင်ပေါ့ဆရာနော်ကုသမှုအပိုင်းရောဘယ်လိုရှိလဲဆရာ
ကုသတဲ့အပိုင်းကြတော့ကျွန်တော်တို့ကဒီကြေးပေါက်ပြီးတော့ကုရတာလာလို့ရှိတယ်ပေါ့နော်အဲ့တော့ကြေးပေါက်ပြီးကုရတဲ့အခါမှာဘယ်လိုကြောက်မျိုးကိုကြေးပေါက်ပြီးကုနေရနိုင်တယ်လဲဘယ်လိုကြောက်မျိုးကိုခွဲစိတ်ပြီးမှကုလို့ရမလဲဆိုတာတော့ကျွန်တော်သိရကျွမ်းကျင်တဲ့စိနေကြောက်ကကျန်နေတဲ့အတိုင်းပဲ
ပါလေ။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ခုကဆရာပထမပြောခဲ့တဲ့ဟိုဒီယောဂနှစ်ခုရှိခဲ့မှုတဲ့သူတွေမှာထပ်ဖြစ်နိုင်တယ်ပေါ့နော်။အဲ့ဒီခါကျတော့ယောဂဖြစ်ပြီးကုပြီးလို့ပျောက်သွားရင်ကောနောက်တစ်ခေါက်ပြန်ဖြစ်မှာစိုးရင်ရတဲ့အတွက်သူတို့ရောဘယ်လိုကာကွယ်သင့်လဲဆရာ။အ
ဲသူတို့လည်းကျွန်တော်တို့ကဘယ်လိုပြောရလဲဆိုတော့ဟိုပေါ့နော်။ဒီဟာကြောက်တစ်ခါဖြစ်ပြီးနောက်ထပ်ပြန်မဖြစ်တော့တာမဟုတ်ဘူး။ကာမန်လူထက်ပြန်ဖြစ်ဖို့အခွင့်အရေးများပါလေ။ဒီဒီမှာငကိုကလေးကဖြစ်ဖို့နော်အခွင့်အရေးရှိပြီးသားဒါနဲ့ဒီလိုကုသလိုက်တဲ့အချိန်မှာသူတို့ကဘာလဲဆိုတော့ဟိုတခါလေဒီမှာဒီကြောက်ကနေစီးလမ်းကြောင်းနေမှာသူတို့ရဲ့ဒီဖွဲ့စည်းတိကျောက်ပုံကြီးကြီးကြောင်းနေတော့ရှိနိုင်တယ်နော်အဲ့ဒီဖက်ကြောင်းသူတို့ကနော်ငကိုအလဲ research တွေရှိနေတယ်ဆိုတော့သူတို့ကိုပုံမှန်ပေါ့ပြန်ပြီးတော့ကျွန်တော်တို့က check up လုပ်ဖို့သူတို့ကိုတိုက်တွန်းရပါတယ်နော်အထူးသဖြင့်တော့ကျွန်တော်တို့ကဒေးလီပြန်ဆင်းနေခဏလို့ပေါ့ဒီ acid level ကြီးချင်ရမယ်။အဲဒီကတော့၃လတစ်ပြင်းကျွန်တော်က ultrasound ပြန်ရိုက်ပါလေ။ ultrasound နဲ့ပြန်ကြည့်ပြီးတော့မှခေကြောက်ညာပြန်ဖြစ်နေပြီဆိုရင်တော့ကျွန်တော်ကသောသောစီစီပဲသူတို့ပြန်ပြီးတော့ကုသပေးပါလေ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုမျိုးဒီစီလန်းချောင်းကြောက်တဲ့တဲ့ယောဂနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
။ဟုတ်ကဲ့အဓိကတော့ကျွန်တော်တို့ဒီမှာသိနေရတာပေါ့နော်။ဒီနေရာဟိုယောဂလက္ခဏာမပြတာလည်းရှိနေပေါ့နော်ပြပြီးတော့မှကုရခေါင်းမှမပြတာလည်းရှိတာပေါ့နော်ဟိုတချို့ကျတော့ခါနာနေဆိုရင်သူကရိုးရိုးနာရင်လောက်ပဲယူစားပြီးတော့တကယ်ချင်းပြောင်းစီလေးတွေသူမိဆက်မှာဝင်ပြီးတော့သူတောက်ကြတယ်အဲခဏလောက်သက်လာသွားတယ်အဲပြီးရင်ပြန်ဖြစ်လာတယ်အဲ့လိုနဲ့ပဲသူကမြေပေါင်းများစွာနေလာပြီးတဲ့အချိန်မှာကျွန်တော်တို့စီကိုရောက်လာတဲ့အချိန်မှာကျရင်အရင်နောက်ကြနေပေါ့နော်တော်ဒီရန်ကြီးနေပြီဒီဆိုင်ရရန်ကြီးနေပြီကျွန်တော်တို့ရိုးရိုးဟာလာအတန်လိုင်းနဲ့ဖြေလို့ရမယ့်အနေအထားနေပြီဟာလာခွဲစိတ်ကူးတိုင်းပဲအနေထိုင်ရောက်လာတယ်ဆိုတော့ဒီနာရီအနေနဲ့ကတော့ဒီမှာခါနာတယ်စီးနေပတ်သက်ပြီးတော့ဒီလိုလက္ခဏာလေးတွေရှိလာပြီဆိုရင်တော့ပေါ်ပေါ်ကြကြမနေပဲနဲ့ကျွန်တော်ညှိဆက်ရပါတော့ဆရာဝန်တွေနဲ့တိုင်ပင်ပြီးတော့ပြန်လာတဲ့အဲ့လိုကျွန်တော်အတန်ပြန်ဆက်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေးစီစဉ်ကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပါမယ်။မြမပြည်ကိုပေးနေတဲ့နိုင်ငံခြားအကူအညီရဲ့အကျိုးသက်ရောက်မှုကိုဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကသုံးသပ်တင်ပြပေးထားပါရရှင်။
နိုင်ငံခြားကအလကားပေးရတဲ့ထောက်ပံ့ငွေအတိုးမကြီးဝဲချေးတဲ့ငွေနဲ့အသက်ပညာကူညီထောက်ပံ့မှုဟာနိုင်ငံခြားအကူအညီဖြစ်ပါလေ။ဒါပေမဲ့မြန်မာပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်နိုင်ငံခြားကအကူအညီပေးရမှာအရင်ဆုံးအကျိုးခံစားရသူတွေဟာဗိုလ်ချုပ်ကြီးတွေနဲ့ခရိုနီသထွေးတွေဖြစ်နေတာတွေ့ရပါလေ။အမေရိကန်အစိုးရရဲ့လူမှုရေးအကူအညီကိုအကောင့်ထည့်ဖော်နေတဲ့ Development Alternative Company ဟာ tongai hang bujo kenyo midazu paine engo tala dola kona tongne ngawi de apit ha american ye akunyi pe siman gain go name pye si ba de bujo muji tan shui lette ka lasa lo name ji de win ji bujo ji nyon tin ye tong da tai go tala dola 7800 pe bi kula tamaga unicef kle teng ye yam mungwe apwe ga nga ra ha le Nanganja Akunigo, Akun Tuga, Siburi, a Yenzo, a Chokazayade, Upama, Pipa, eh? Kalirigo, Akuni, Mapigi, Pujo, how Unu Dengo, Yenzo Piade, the Bob Pipa, eh? The Nico, Dola Tatanjo, Bipi, Konane, Nara Pipa, eh? Dola Tatanko, and Kalitane, Tongdango, Kawa, see, Topi, Namade.
Sangomuga, Angi, Engondigo, Bujona, Kronivi, Panjara, Miabare. Drogale, swim you a mean Sautaramo. ပိုင်ရှင်အစ်စ်ကိုတည်ဖို့မလွယ်ပါဘူးဥပမာကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်
International Finance Corporation IFC ဟာ take down hotel ရုပ်အဆောက်ဦးနဲ့စီးပွားရေးလုပ်ငန်းအဆောက်ဦးတည်ဆောက်ဖို့စီမံကိန်းချထားတာဖြစ်ပုံရပါတယ်ဒီစီမံကိန်းအကောင့်တွေပေါ်လာရင် Bujo Pankroni Pine Ingrigo, Agosia Maludove, Kaba Asin Dami, Jone Lunga Asa Urima, a Bibisaya Apu Siri, Jumpuin, I mean the Wopi Bade. Teo Muda Sash Pampine, Yoma Bango, IFCiga, Dola Tantose, Chitare Kisa Hale, a son only Matialu, and Yempozia Pinibade. Honduras Nangama, a chance are on the table, IFCiga, Wichilu, Piatana Pike Bubade.
နိုင်ငံသားအကူအညီရရှိမှုနဲ့တုံးဆွဲမှုမှာပွင့်လင်းနေတာမှုရှိရေးနဲ့ထ
အချိန်မီသတင်းမပို့နိုင်တဲ့အလူရှင်အချို့ရှိပေမဲ့နိုင်ငံသားအကူအညီ80000ကျပ်နိုင်ငံကတွင်ဒေါ်လာ3000900ကျော်ရှိပြီဂျပန်နိုင်ငံကတွင်ဒေါ်လာ1200000ကိုစုံစုံလင်းလင်းပြလေးပြီးသူလူထုအတွက်အသုံးပြုမပြုသိနိုင်လေးလေးဖြစ်ပါတယ်နိုင်ငံသားအကူအညီမှာလူစွမ်းရည်တိုးတက်ရေးကိုဦးစားပေးလာတာတွေ့ရပါတယ် အစိုးရအမှုတန်းလောကဟာလုပ်ရည်ကံရည်နှိမ့်ကြပြီးမဲ့လက်တွဲလုပ်လို့ရသေးတယ်လို့အလူရှင်အဖွဲ့အစည်းနဲ့နိုင်ငံတွေကယူဆပါတယ်။ဒါကြောင့်အစိုးရအမှုတန်းစွမ်းရည်မြင့်တင်ဖို့ရည်ရွယ်ပြီးကမ္ဘာ့ဘဏ်ကဒေါ်လာ30ထောက်ပံထားပါတယ်။အတွင်ကူးပြောင်းရေးအောင်မြင်ဖို့နဲ့ပြည်သူထောက်ခံမှုရရှိဖို့အတွက်အစိုးရအမှုတန်းတွေစွမ်းရည်ရှိဖို့လိုပါတယ်။တချိန်တည်းမှာပဲပုဂ္ဂလိကလုပ်ငန်းက Sipogu pesha like dane loye kaye shide amudan tubo la da tuya de lu Kyoto Sangyo Tekduga Pamoka Patrick Stratford ye li la jema popia tavare. Lucien poe siti ha sipo lude wenjine ma sesan lube tu wenji domaho a yadan dune da sesan luja de lu suvare. Sipo ne sipo lude de usambi a twin kupia lu mayan nanjao lu swaye mintembu a kuni pini duriga tabo pao nibi pipare kamia.
ငွန်ခင်ရမြန်မာရေးတုံတက်ချက်ကိုအခုလိုကြာသာပရင်းနေညပိုင်းမှာနားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။
တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။ မင်္ဂလာပါရှင်ကျမကအမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ရေးထိုးရေးကိစ္စတာဝန်ကုံဆုံးပြီဖြစ်တဲ့အတွက် ST အဖွဲ့ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ်NCA စာချုပ်လက်မှတ်မထိုးရင်နိုင်ငံရေးအခွင့်အရေးတွေဆုံးရှုံးသွားမယ်လို့ဝန်ကြီးဦးအောင်မင်းကဝန်ကြီးပစ်ပါတီကိုပြောဆိုခဲ့တဲ့ဆိုတာတွေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်မှာအရက်ပတ်လူမှုအဖွဲ့အစည်းပါဝင်မှုအပေါ်ဘလို့အမြင်ရှိပါသလဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်ကျမကနူးပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါတိုင်းရင်းသားအဆင့်မြင့်ညီနိုင်ရေး SD အဖွဲ့အတွင်း NCA အပြစ်ခတ်ရက်စေးစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ကုံဆုံးပြီဖြစ်တဲ့အတွက် SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီလို့ DKBA ဒုတိယဦးစီးမှုဘုံမှုစောစိန်ဝင်းကပြောပါတယ်စက်တင်ဘာလအကုန်ထိုင်းနိုင်ငံမှာကျင်းပတဲ့ SD အစည်းအဝေးကနေဆုံးဖြတ်ခဲ့ကြတာပါ NCA လက်မှတ်ရေးထိုးရေးမှာအခက်အခဲရှိနေသေးတဲ့အဖွဲ့တွေအတွက် SD အဖွဲ့အစားNCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ရက်စေးရေးဆိုင်ရာညီနိုင်ဆောင်ရွက်ရေးအဖွဲ့ကနေငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ် SD အဖွဲ့အစည်းအဝေးမှာ KNU ကရင်အမျိုးသားအစည်းအရုံးဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA အပါအဝင်အဖွဲ့ခုနှစ်ဖွဲ့ကနေ NCA လက်မှတ်ရေးထိုးသွားဖို့သဘောတူခဲ့ကြပြီးကရင်နီအမျိုးသားတိုးတက်ရေးပါတီ KNPPမွန်ပြည်သက်ပါတီမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ကချင်လွတ်လပ်ရေးအဖွဲ့ KIO အပါအဝင်အဖွဲ့ဆက်ဖွဲ့ကတော့လက်မှတ်ရေးထိုးဖို့အဆင်သင့်မဖြစ်သေးသလိုအလုံးစုံပါဝင်ရေးမူအတိုင်းဆက်လက်ရပ်တည်သွားမှာဖြစ်ပါတယ်တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA အနေနဲ့ကလက်မှတ်ထိုးရေးမထိုးရေးကိုဗဟုကော်မတီအစည်းအဝေးကနေထပ်မံအတည်ပြုဆုံးဖြတ်သွားရမယ်လို့ RCSS ပြောခွင့်ရဗိုလ်မှူးကြီးဆိုင်းလာကပြောပါတယ်
တနင်္ဂနွေပြည်ခရက်စေး NCA စာချုပ်လက်မှတ်မထိုးရင်နိုင်ငံရေးဆွေးနွေးပွဲရာနှုန်းပြတက်ရောက်နိုင်တဲ့အခွင့်အရေးတွေဆုံးရှုံးသွားမှာဖြစ်ပြီးလိလတူအနေနဲ့သာတက်ရောက်ခွင့်ရှိမယ်လို့မွန်ပြည်တစ်ပါတီကိုဝန်ကြီးဦးအောင်မင်းကပြောကြားခဲ့ပါတယ်စက်တင်ဘာ26နေ့မွန်ပြည်နယ်ရေးမြုံနယ်မှာမွန်ပြည်တစ်ပါတီဥက္ကဋ္ဌနိုင်ထွန်းမှုနဲ့တွေ့ဆုံဆင်ပြီးထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဥက္ကဋ္ဌပြီးထောင်စုဝန်ကြီးဦးအောင်မင်းကပြောကြားခဲ့တာပါNCA လက်မှတ်ထိုးဖို့ KNU DKBA KNU KNLAPC PNLO ABSDF ALP နဲ့ CNF တို့ကတဘောတူညီထားတယ်လို့ဆိုပေမဲ့မွန်ပြည်တစ်ပါတီအနေနဲ့ကတော့တဦးတစ်ဖွဲ့မှမချန်လက်ပဲအားလုံးပါဝင်မှလက်မှတ်ရေးထိုးမယ်လို့မွန်ပြည်တစ်ပါတီနိုင်ငံခြားရေးဌာနကြီးမှူးနိုင်အင်းမွန်ကပြောပါတယ်
ရှမ်းပြည်တောင်ပိုင်း RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်ထိန်းချုပ်နေမြေကျေးလက်ကျေးရွာတွေဘက်မင်းဆွယ်စည်းရုံးဖို့နိုင်ငံရေးပါတီတွေအခက်ရင်ဆိုင်နေရပါတယ်လွယ်လင်ခရိုင်မိုင်းကင်မြို့တွင်းမှာမင်းဆွယ်နိုင်ပေမဲ့မြို့ပြင်ဘက်သွားလို့မရသလိုလေးချားမြို့နယ်မှာလည်းနမ်တင်းချောင်းအရှိတ်ချမ်းမင်းဆွယ်စည်းရုံးခွင့်မရဘူးလို့လေးချားကိုစလေလောင်းတွေကပြောပါတယ်ဩဂုတ်လလယ်ကစလို့ယနေ့အထိမြမအစိုးရတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲ၁၀ကြိမ်ထပ်မံဖြစ်ပွားခဲ့ပါတယ်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်လုံခြုံရေးပိုင်းစိတ်ချမှုမရှိတော့တဲ့အတွက်နေမြ၁၆ခုမြို့နယ်ပေါင်း၂၀ကျော်အတွင်းမှာရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးလုပ်ငန်းမလုပ်ကြဖို့ RCSS SSA ကနေရဲအကန့်အသတ်မရှိတဲ့ထုတ်ပြန်ကြေညာချက်ကိုစက်တင်ဘာလ16ရက်နေ့ကထုတ်ပြန်တတိပေးတဲ့နောက်ပိုင်းမဲဆွယ်စည်းရုံးရေးလုပ်ငန်းအတွက်ကိုယ်စားလှယ်လောင်းတွေအခက်တွေ့လာကြတာပါ
မကြမီရွေးကောက်ပွဲကျင်းပတော့မှဖြစ်ပေမဲ့ကချင်ပြည်နယ်မှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတက်ဝင်လှုပ်ရှားမှုမရှိသေးဘူးလို့ရွေးကောက်ပွဲဆောင်ကြည့်နေသူတွေကပြောပါတယ်အထူးသဖြင့်ရွေးကောက်ပွဲမှာပဲလို့ပါတီဝင်မဲထည့်ရမယ်ဆိုတာမင်းဆန္ဒရှင်ဒေသခံတွေကိုတည်းမတည်တဲ့သူတွေများတယ်လို့မြစ်ကြီးနားမြုပ်ဒေသခံတွေကပြောပါတယ်လက်တလောလက်စီမီမမှန်တဲ့အတွက်လဲကိုစလေလောင်းတွေအတွက်မဲဆွယ်မှုလမ်းပန်းဆက်တွယ်ရေးမှာအခက်အခဲရှိတယ်လို့ဒေသခံတွေလည်းတည်အချက်လက်တွေနှောင့်နေပြီးအခက်အခဲရှိနေတယ်လို့လည်းပြောပါတယ်ကချင်ပြည်နယ်စီရေးအခြေအနေရရွေးကောက်ပွဲအတွက်လဲလုံခြုံမှုနဲ့လွတ်လပ်စွာမဲပေးနိုင်မပေးနိုင်ကိုဒေသခံတွေကစိုးရိမ်ပူပန်နေကြပါတယ်။ကချင်ပြည်နယ်ကကချင်ပါတီတချို့ကတော့စီယုံမဲဆွယ်မှုတွေလုပ်နေပေမဲ့ရွေးကောက်ပွဲအတွေ့အကြုံမရှိတဲ့အပြင်နိုင်ငံရေးဒီမှနေတဲ့အခြေအနေမှာမဲထည့်ဖို့စိတ်မဝင်စားတဲ့ပြည်သူဒုက္ခတွေကိုလည်းရှိနေတယ်လို့လည်းသိရပါတယ်။
ရခိုင်ပြည်နယ်အမျိုးနယ်ကဒလက်ချောင်းရွာမှာရခိုင်အမျိုးသားပါတီဆိုင်းဘုတ်ဖျက်ဆီးခံခဲ့ရတယ်လို့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်းဘုတ်ကိုလည်းဖြုတ်ချပေးဖို့ကြန့်ခိုင်ရေးပါတီကဖိအားပေးခဲ့တယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်စက်တင်ဘာလ22ရက်နေ့မှာရခိုင်အမျိုးသားပါတီဆိုင်းဘုတ်ဖျက်ဆီးခံခဲ့ရတာဖြစ်ပြီးအဲ့ဒီကိစ္စနဲ့ပတ်သက်လို့ရဲစခန်းမှာစုံစမ်းဖော်ထုတ်ပေးဖို့အမှုဖွင့်တိုင်ကြားထားပေမဲ့ထူးခြားမှုမရှိသေးဘူးလို့ရခိုင်အမျိုးသားပါတီတာဝန်ရှိသူတွေကပြော ောပါတယ်အလားတူအဲ့ဒီရွာမှာတင်ထားတဲ့ချင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဆိုင်ပုတ်ကိုလည်းဖြုတ်ပေးဖို့ကြန့်ခိုင်ရေးပါတီဝင်တွေကကျေးရွာလူကြီးတွေကိုဖိအားပေးခဲ့တယ်လို့လည်းပါတီတဝန်ရှိသူတွေကပြောပါတယ်
ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှင်ပထမဆုံးကျင်းမြန်မာနိုင်ငံအရှိတောင်ဒေသအရက်ဘတ်လူမှုအဖွဲ့အစည်းများငြိမ်းချမ်းရေးညီလာခံတရက်ကိုမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့ကြပါတယ်ဒီညီလာခံမှာဗာထူးခြားမှုတွေရှိပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအရက်ဘတ်လူမှုအဖွဲ့အစည်းပါဝင်မှုအပေါ်ဘလို့အမြင်ရှိနေပါသလဲဆိုတာကိုမိရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ပေးထားပါတယ
်အရက်ဘတ်လူမှုအဖွဲ့အစည်းများငြိမ်းချမ်းရေးညီလာခံကျင်းပရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးတော့ညီလာခံကျင်းပရေးဥဆောင်ကော်မတီညှိနှိုင်းရေးမှူးမင်းအောင်သူကအခုလိုပြောပါတယ
်။ငင်းချင်းပြည်စမှာရပ်ပလူပုစီရဲ့ပေါင်းမှုခံကဏ္ဍတွေညှိနှိုင်းဖို့နောက်ရပ်ပလူပုစီရဲ့ငင်းချင်းပေါ်ဆောင်လုပ်ငန်းစမှာနောက်ပို့ပြီးတော့ပါဝင်လာနိုင်ဖို့နောက်အဲကနေတစ်ဆင့်ဒီငင်းချင်းတိဆောက်တဲ့လုပ်ငန်းတွေမှာပြည်သူလူထုကစိတ်ပါမထားပြီးတော့ပေါင်းဆောင်နိုင်လာနိုင်ဖို့ပေါ့လေတရားရည်ရွယ်ပြီးတော့ကျွန်တော်တို့ကဒီညီလာခံကိုကျင်းပတာဖြစ်ပါတယ်
။အခုကျင်းပနေတဲ့ညီလာခံဟာအရင်ကထက်ကျယ်ပြန့်လာတဲ့အတွက်ငင်းချမ်းရေးဖြစ်စဉ်နဲ့မှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့ပါဝင်မှုအခန်းကဏ္ဍဟာပြီးပြီးပြင်းပြင်းထွက်လာမယ်လို့မျှော်လင့်ကြောင်းမင်းအောင်သူကဆက်ပြောပါတယ်
။ဒီမနက်ညာရှိတော်ဒီသာဒီနေ့တိုင်းလေးခုကဒီရက်ဖက်ဖွဲ့စည်းတွေပေါင်းပြီးလုပ်တဲ့မှာတော့ဒီအားလေးကျေကျေနဲ့ရက်ဖက်လူမှုဖွဲ့စည်းတွေရဲ့ဒီငင်းဖြစ်စဉ်ပေါ်မှာပါနမိတ်ကဏ္ဍတွေဟာဒီညီနာငါးနေတစ်ဆင့်ပေါ့လေပို့ပြီးတော့ပြီးပြင်းပြင်းပေါ်လာမယ်လို့ကျွန်တော်ယူဆတယ်
ဒီမိုကရေစီစနစ်တည်ဆောက်ရေးမှာအရက်ဖက်လူမှုဖွဲ့စည်းတွေအားကောင်းဖို့လိုအပ်တယ်လို့ညီလာခံတက်ရောက်တဲ့ကုလွင်ကအခုလိုပြောပါတယ
်။အရက်ဖက်လူဖွဲ့စည်းအားကောင်းမှသာဒီမိုကရေစီနိုင်ငံဆိုတာတည်ဆောက်လို့ရမှာပါ
။နိုင်ငံရေးဖြစ်စဉ်တွေမှာအရက်ဖက်လူမှုဖွဲ့စည်းတွေရဲ့အခန်းကဏ္ဍဟာအရေးကြီးတယ်လို့လည်းအစည်းအဝေးတက်ရောက်ခဲ့တဲ့တိုင်းဒါစိတ်မြစ်ကိုယ်စားလှယ်ဖွဲ့ SC ကောင်းဆောင်သူဖြစ်သူ KNU ကရင်မျိုးရာစီယုံဒုက္ခဘတူနော်စီဖိုးရာစိန်ကပြောပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့စက်တင်ဘာလကုန်ပိုင်းမှာကျင်းပခဲ့တဲ့ငင်းချမ်းရေးညီလာခံကိုမြန်မာနိုင်ငံအရှေ့တောင်ဒေသရှိမွန်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသကြီးကအရက်ဖက်လူမှုဖွဲ့စည်းကိုယ်စားလှယ်300ကျော်ပြင်နိုင်ငံတကာလှိလာသူ UN Agency ကကိုယ်စားလှယ်တွေ၊တိုင်းနယ်ပြည်နယ်၄ခုကအစိုးရဖွဲ့ဝင်တွေ၊ဒေသခံတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေ၊တိုင်းဒါစိတ်မြစ်ကိုယ်စားလှယ်ဖွဲ့ SC ဖွဲ့နဲ့ငင်းချမ်းရေးနဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့ဖွဲ့စည်းတွေလည်းတက်ရောက်ခဲ့ကြပါတယ်
ဆက်ပြီးတော့ပြည်ထောင်စုမြန်မာနိုင်ငံတဝန်းလုံးမှာ2015ရွေးကောက်ပွဲဝင်ဖို့နိုင်ငံရေးပါတီ90ကျော်အနက်ရှမ်းပြည်နယ်မှာတော့ပါတီပေါင်း29ခုရှင်ပြိုင်သွားမှာဖြစ်ပါတယ်။အဲ့ဒီအတွက်ဘယ်ပါတီတွေကအဓိကပြိုင်ဘက်တွေဖြစ်နေပါသလဲ။ဘယ်ပါတီကအားကောင်းနေပါသလဲဆိုတာဆိုင်းမွန်းကနေရန်ကုန်ခြေဆိုင်ရှမ်းပိုင်းရှမ်းသတင်းချန်နယ်တိုက်ကအယ်ဒီတာဆရာဆိုင်းစင်ကိုမေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင
်။အဓိကအားကိန်းမှာတော့တန်းခိုင်ရေးရဲ့အဲ့ဒါဒီမျိုးကိုစကားပြောရဲနောက်ပြီးတော့ရှမ်းပါတီနဲ့ပါတီဖြစ်တဲ့ကြားကောင်းတဲ့ကြားစုတို့အိလေးပါတီကတော့အဓိကပြန်မဲ့ဖြစ်ပါလိမ့်မယ်။တချို့နေရာတွေမှာကတော့ဥပမာရှမ်းပြည်ဆောင်ပိုင်းမှာရှိတဲ့ကိုးဒေသဆိုရင်တော့ကိုးပါတီအင်အားဆောင်တဲ့နေရာတွေရှိနိုင်တယ်။တချို့နေရာတွေမှာတော့ချုံမှပြောလို့တော့မရတော့ပါဘူ
း။အဲ့ဒီတော့ဆရာအနေနဲ့ရှမ်းလူထုကပဲပါတီကိုပို့ပြီးတော့ထောက်ခံအားပေးတယ်လို့မြင်မိလေခင်ဗျာ
။ပြည်ပြကြတော့စတန်ကောက်တာတော့မရှိဘူးကော။ကျွန်တော်ဒီကတဲ့နေရာယူလို့ရဆိုရင်တော့နေရာဒေသအလိုက်တော့တချို့ညွန့်နေတွေမှာဆိုရင်ကြားဖြူကအကောင်းတာရဲ့ရှိနိုင်တယ်လို့တချို့ညွန့်နေတွေမှာလည်းကြားကောင်းကအကောင်းတာလည်းရှိနိုင်ပါလေ။ကြားကိုင်းလို့ရအတွက်ကိုဆိုရင်တော့ကြားကောင်းဘက်ကတော့လည်းလည်းသာမယ်လို့ကျွန်တော်တို့ထင်ပါတယ်
။ဟုတ်ကဲ့။လာမယ့်ရွေးကောက်ပွဲမှာလေဒီလူထုစိတ်ဝင်စားမှုကဘယ်လောက်ရှိနေလဲခင်ဗျာ။
2010နဲ့ဆက်မဆိုင်တော့လူတို့ရဲ့စိတ်ဝင်စားမှုကိုများနေလို့ဆိုမြင်ပါတယ်။ဒါဖြစ်လို့လည်းဆိုတော့2010ကမဲပေးဖို့တောင်းမှမနေ့ကရုံနေအောင်အခုချိန်မှာတော့ဆိုတာမဲပေးဖို့အရင်ထက်ပိုများလာမှလို့ကျွန်တော်မြင်ပါတယ်။
တစ်ဖက်မှာလည်းရှမ်းပြည်မှာစစ်ပေးစစ်တမ်းခံနေရတာတွေအများကြီးရှိတယ်။တချို့ဒေတာမှာဆိုရင်စီယုံမှုမစင်းဖို့ RCSS ကနေယာယီပိတ်ထားတာတွေလည်းရှိတယ်လေ။ဒီလိုလှုပ်ရက်ကဘယ်လိုအကျိုးတက်ရောက်မှုတွေရှိလဲခင်ဗျာ
။တိုင်းသားပါတီကပုံမှန်ထိခိုက်မယ်လို့ထင်ပါတယ်။ဆိုလဲဆိုတော့မြို့ပေါ်ကလူတွေကဆိုတော့မဲပေးမှုရမယ်။လူလတ်ဆိုစီယုံမှုရတယ်ဆိုတော့မြို့ပေါ်ဆိုတာကရှမ်းပြည်မှာကတခြားတိုင်းကလူမျိုးပေါ်ကိုကြောနေတာဖြစ်ပါလိမ့်မယ်။ဒီခံဖြိုးလိုမျိုး NLD လူမျိုးကသူတို့ကအနိုင်ပါမှုပဲလာလာရှိပါတယ်။ဥပမာနယ်မြို့တွေမှာဆိုရင်သူကတိုင်းသားပါတီတွေဥပမာရှမ်းပါတီအကောင့်နဲ့နယ်တွေကိုကျွာတွေကိုစီယုံကြီးပိတ်တာလို့မဲမတီးအောင်လုပ်တာလို့ဖြစ်တဲ့ဆိုရင်တိုင်းသားပါတီအဓိကတည်းခဲ့ပါလေ
။ဟုတ်ကဲ့ဒီလာမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့ပါဆက်ပြောလိုပါသေးတယ်လေ။
ဒီသာမန်ရေကောက်ပွဲမှာအဓိကအားဖြင့်လည်းကိုင်းနေနေနဲ့လက်ကိုင်းဆိုတာကအစိုးရဆက်ကောင်တိုင်းသားတွေလက်ကောင်ကောက်နောက်ပြီးတော့ဒီဒီစစ်တီဆက်ကောင်အားလုံးနေနဲ့ဆက်မလိုက်ဆက်နဲ့နောက်ပြီးတော့စီစီတူကိုချင်းချောက်ပဲနဲ့ရေကောက်ပွဲကြီးအောင်မြင်အောင်ဒီပေါ့ဆောင်ရချဖို့အဓိကလိုအပ်လည်းမထင်ပါဘူ
း။ဟုတ်ကဲ့အခုလိုဖြည့်ချပေးတဲ့အတွက်ကြောင့်ရှန်ပိုင်းရှန်တဲ့င်းကြံနေတိုက်အက်ဒီတာဆရာဆိုင်စင်ကိုကျေးဇူးအထူးတင်ပါတယ်ခင်ဗျာ။
က်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင့်
NCA အပြစ်ခတ်ရစေစာချုပ်ရေးထိုးရေးကိစ္စနဲ့ပတ်သက်ပြီးတာဝန်ကုန်ဆုံးပြီဖြစ်တဲ့အတွက် SD အဖွဲ့ကိုဖျက်သိမ်းလိုက်ပြီလို့ DKBA ဒုတိယဦးစီးမှုဗိုလ်မှူးစောစိန်ဝင်းကပြောပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုတခါတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုဖိတ်ခေါ်ပြရစီအောင်ရှင်။
ရရှိမြန်မာမြန်မာတန်းသားလက်နက်ကင်ဖွဲ့စည်းတီးတီးကဒီထစ်သီးခေါင်းဆောင်တွေရဲ့ညီလာခံအတွင်းမှာဒီတနင်္ဂနွေပြစ်ခတ်ရက်စေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ထိုးဖို့ကိစ္စမှာသဘောကိုလဲပြီးတော့တန်းသားထစ်သီးခေါင်းဆောင်တွေပါဝင်တဲ့ဒီအပြစ်ခတ်ရက်စေးညီလာခံအဖွဲ့ ST ကိုဖျက်သိမ်းလိုက်ပြီးဖြစ်ပါတယ် NCA သဘောတူညီချက်နဲ့ပတ်သက်လို့လည်းဒီခုနှစ်ဖွဲ့ကပဲလက်မှတ်ထိုးပြီးတော့တန်းသားအများစုကတော့လက်မှတ်မထိုးဘူးဆိုတာမို့လို့မြန်မာစုအနေနဲ့ရည်မှန်းနေတဲ့ဒီရွေးကောက်ပွဲမတိုင်ခင်တနင်္ဂနွေအပြစ်ခတ်ရက်စေးသဘောတူညီချက်စာချုပ်ချုပ်ဆိုနိုင်မှုဆိုတဲ့အလားအလာဟာမိမ့်မိန်လာရပါတယ်တော့ဒီတနင်္ဂနွေလုံးပြစ်ခတ်ရက်စေးရေးအခြေအနေညဉ့်ညဲလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့တုံးသက်မဲ့ကျွန်တော်ဆွေးနွေးပွဲချက်ကိုအခုစနေနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းများလို့လည်းတော်ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလို့တာကိုယ်မင်းများလို့တာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကျွန်တော်တို့စီကိုပေးပို့ထားလို့လည်းရပါတယ်။VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2923825554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။ VOA ကနေပြီးတော့တိုက်ရိုက်လေးလှိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတစ်ပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။မနက်ပံတောက်ကြနေမနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 49တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ကြပါတယ်။တောက်ကြနေမနေ့ခင်မှာတော့ကျမကြီးတိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနိုင်ကြရမှာဖြစ်ပါတယ်။ VOA ကအခုထုတ်လွှင့်ပေးနေတဲ့ကြာသာပရင်းနေ့ညပိုင်းအစီအစဉ်တွေလည်းမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အစီအစဉ်အဆုံးမတက်ခင်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါဦးမယ်ရှင
်။ဆီးရီးယားနိုင်ငံကအစ္စလာမစ်စစ်သွေးကြွ IS အဆုံးရောက်ပစ်မှတ်တွေကိုရုရှားဂျက်တိုက်လေယာဉ်တွေကဒုတိယမြောက်နေ့ဖြစ်တိုက်ခိုက်ကြတဲ့အပြင်အမေရိကန်ပြည်တော်စုကကျော်ရုံနောက်ခံပေးထားတဲ့လက်နက်ကင်တွေကိုပါပစ်မှတ်ထားတိုက်ခိုက်တယ်လို့တီးခြားလွတ်လပ်တဲ့လိလာသူတွေကပြောပါတယ်။ကုကရေးဌာနနောက်ခုနဲ့လက်နက်ခရမ်းမီးကြောက်ဒေါ်လုံယုံနှလုံးအပါဝင် IS ပစ်မှတ်တရားစင်ကိုရုရှားစစ်လေယာဉ်တွေတိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးကရုပ်မြင့်သံကြားကနေကြေညာပါတယ်။အာဖဂန်နစ္စတန်မြောက်ပိုင်းကကွန်ဒူးစ်မြို့မှာမနေ့ကတိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်ဒီကနေ့ကြာသပတေးနေ့မှာတော့ကွန်ဒူးစ်မြို့တစ်စိတ်တစ်ပိုင်းကိုတာလီဘန်စစ်သွေးကြောတွေလက်ထက်ကနေပြန်ပြီးသိမ်းယူနိုင်လိုက်ပြီလို့အာဖဂန်စစ်တပ်ကပြောပါတယ်။အစိုးရတပ်ဖွဲ့တွေကကွန်ဒူးစ်မြို့မှာအသာစီးကျနေတဲ့ကြောင်းအာဖဂန်အောက်လွတ်တော်ဥက္ကဋ္ဌအဗ်ဒူရာဟူအီဘရာဟီမီကသတင်းတောက်တွေကိုပြောပါတယ်။ဆော်ဒီအာရေဗီယာနိုင်ငံမှာနစ်စင်လုံနေကြမွတ်စလင်ဖျားဖူးကာလအတွင်းပြီးခဲ့တဲ့သတင်းဘက်ကလူအုပ်ပြိုကျတာကြောင့်တည်ဆုံသွားတယ်လို့အတည်ပြုနိုင်တဲ့အီရန်နိုင်ငံသား464ယောက်ထိရှိသွားပြီလို့အီရန်နိုင်ငံဟာချအဖွဲ့အစည်းကဒီကနေ့ပြောပါတယ်။အဲ့ဒီဟတ်ပွဲတော်ကိုသွားတဲ့မြန်မာနိုင်ငံကမွတ်စလင်မျိုးတွေမှာတော့တည်ဆုံးသူ6ဦးထက်မနည်းရှိပြီး9ဦးကပျောက်ဆုံးနေကြပါအစောပိုင်းကပျောက်တဲ့ဆင်းနဲ့မှပါတဲ့အမျိုးသမီးတူကိုတော့ဆေးရုံမှာပြန်တွေ့တယ်လို့မြန်မာနိုင်ငံအစ္စလာမ်ကောင်စီဌာနချုပ်တာဝန်ရှိသူတူက VOA ကိုပြောပါတယ်ဒီနိုင်ငံတော်မိုင်းခွန်ရှိပြည်နယ်မှာလွန်ခဲ့တဲ့နှစ်အတွင်းပါဆယ်ပေါင်း18လုံးဖောက်ခွဲတာကြောင့်လူ9ဦးထက်မနည်းတည်ဆုံးပြီး50ကျော်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်တွေနဲ့ဆက်ဆက်သူလို့တန်ရရှိသူတူကိုဒီအနာဘယ်တွေကဖမ်းဆီးလိုက်ပါတယ်အသက်33နှစ်အရွယ် MWE ဆိုသူကိုဗိုလ်ဒူးနှင့်နှောင်းပိုင်းကဖမ်းဆီးလိုက်တာပါ။ဂရိနိုင်ငံအီတီမျိုးကဗစ်တိုးရီးယားယဉ်ပြန်မှာစခန်းချနေထိုင်နေကြတဲ့ရွှေပြောင်းဒုက္ခသည်400ကျော်အတွက်အသုံးမပြုတော့တဲ့အိုလံပစ်အားကစားပွဲကျင်းပရာနေရာကိုဂရိအာဏာပိုင်တွေကဖွင့်ပြလိုက်ပါတယ်။ဆီးရီးယားနဲ့အာဖဂန်နစ္စတန်ကလာသူအများပြားဖြစ်တဲ့ရွှေပြောင်းဒုက္ခသည်တွေကိုတင်လာတဲ့ဘတ်စကားတွေကိုရတပ်ဖွဲ့ကရှေ့ပြစ်လုပ်ပြီး Galaxy အိုလံပစ်အားကစားရုံကိုဒီကနေ့ပို့ပေးလိုက်တာပါ။အဲ့ဒီအားကစားရုံက2004ခုနှစ်အိုလံပစ်အားကစားပွဲကာလတုန်းကဇပွဲတင်တင်းနဲ့ကျွန်းပါအားကစားပြိုင်ပွဲတွေလုပ်ခဲ့တဲ့နေရာပါခင်ဗျာ။
နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကြီးညာပေးခဲ့တာပါဒီညအစည်းအဝေးထုတ်လုပ်ရေးဘူးကရှာဖောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအစည်းအဝေးအင်တာနက်ဆာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ကတောက်ကြနေမနေ့ပိုင်းအစည်းအဝေးတွေကိုတော့ line to meter 32 40 49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်Thank you.
This program has come to you from the Voice of America, Washington.